Welcome to the Voice of America in Burmese.
Mingla Nanakima, you American Tan, only in a town such a kuni, September last year, Jadavini, Nanakan season ago, American Virong Zoo, Muro, Washington, DC Gani, Diet, Toglin, Pini Babi, Lando Mida, Donzen, Lizen, Liza Kuruani, Panyu, Nasin, and Yavarina.
ကျွန်တော်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မှုဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဩဂုတ်လ20ရက်နေ့ကနေစက်တင်ဘာလ9ရက်နေ့အကြာစီးရီးယားနိုင်ငံအတွင်းမှာထွက်ပြေးရတဲ့ဒုက္ခသည်ပေါင်း300,000ကျော်ပြီလို့ကုလသမဂ္ဂကပြောပါတယ်အမေရိကန်သမ္မတဥပမဟာဝ
ြတဲ့သတင်းတွေကြီးညာပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
While presidents and prime ministers can help lay the foundation, it's going to be young people like you who build the future of this region and the world.
ဒါရောလာအိုနိုင်ငံမှာရှိတဲ့အရှေ့အာရှထိပ်တီးအစည်းအဝေးကိုတက်ရောက်ဖို့ရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအရှေ့တောင်အာရှလူငယ်ခေါင်းဆောင်တွေနဲ့တွေ့ဆုံအောင်မှာပြောကြားသွားတာဖြစ်ပါတယ်။သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ရမှာပါ။အဲ့ဒါပြင်အမေရိကန်သမ္မတလောင်းနှစ်ဦးရဲ့အပြန်လှန်ထိုးနှက်ပြောဆိုမှုတွေပိုးပြီးတော့တိုးများလာနေတဲ့အကြောင်းနောက်ပြီးတော့အိန္ဒိယထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူတွေမှာအမြင်မှအမျိုးသမီးတစ်ယောက်ပါဝင်နေတယ်ဆိုတဲ့သတင်းနဲ့ဇီကာဗိုင်းရပ်စ်ပိုးမောဟာမျက်ရည်ကနေတဆင့်ကူးစက်မှုဖြစ်နိုင်မဖြစ်နိုင်သူတွေကနာပြုလုပ်နေတဲ့အကြောင်းအဆရှိတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းပတ်စဉ်စီစဉ်နေကြားမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မန္တန္တချန်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။စီးရီးယားနိုင်ငံမှာဖြစ်ပေါ်နေတဲ့အစိုးရတပ်ဖွဲ့တွေနဲ့သဘုံအဖွဲ့တွေကြားတိုက်ပွဲတွေကြောင့်ဩဂုတ်လ28ရက်ကနေစက်တင်ဘာလ5ရက်နေ့အကြာတိုင်းပြည်အလဲပိုင်းဟာမတ်ဒေတာကနေနေရစွန့်ခွာထွက်ပြေးခဲ့ရသူပေါင်းတသိန်းနီးပါးရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုအေဂျင်စီကဗုဒ္ဓနေမှာပြောပါတယ်။ဟာမတ်ဒေတာကိုရောက်လာကြတဲ့နေရစွန့်ခွာထွက်ပြေးသူထဝက်လောက်ဟာဒေတာရင်းကတပုံအဖွဲ့တွေထိန်းချုပ်ထားတဲ့အနီနာအစ်လစ်ဒေတာကရောက်လာကြသူတွေဖြစ်တယ်လို့ဒုက္ခသည်စခန်းပူပေါင်းဆောင်ရွက်ရေးအဖွဲ့ကရရှိတဲ့စီးရင်မှာတရားကြောင်ကလော့သမကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံအိုချကပြောပါတယ်။တချို့ကတော့အစိုးရထိန်းချုပ်ထားတဲ့ဟာမမျိုးကိုထွက်ပြေးခဲ့ကြပြီးအဲ့ဒီမှာဗလီလေးခုကိုယာယီခလုံရေးစခန်းတွေအပြင်ဖွင့်လှစ်ထားကြောင်းအိုချကပြောပါတယ်။ဟာမမျိုးနဲ့အတွင်းကကျေးလက်ဒေသတွေမှာရှိတဲ့ဒါဇင်နဲ့ချီတဲ့စာတင်ကြောင်းတွေကိုလည်းခလုံရေးစခန်းနေအဖြစ်ဖွင့်လှစ်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့ခလုံစရာနေရာအလုံးလောက်မရှိတဲ့အတွက်တချို့နေရာဆုံးခွာထွက်ပြေးရသူတွေဟာအစ်ဒလစ်ကပန်းဂျန်ထဲမှာအမိုးအကာမရှိဘဲအိမ်နေကြရတယ်လို့အူချအဖွဲ့ကပြောပါတယ်
။ဆီးရီးယားနိုင်ငံရက်ကမျိုးကို IS သွေးကြွလက်ကလွတ်မြောက်အောင်ကယ်တင်ဖို့အမေရိကန်ကအဆုတ်ပြုထားတဲ့အနာဂတ်စစ်စင်ရေးတွေမှာတူရကီနိုင်ငံပူးပေါင်းပါဝင်ဖို့အသင့်ရှိတဲ့အကြောင်းတူရကီသမ္မတရစ်စက်တေအာရိုဝန်ကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံမှာကျင်းပခဲ့တဲ့ G20 ထိပ်သီးညီလာခံတွင်တည်ထောင်တွေ့ဆုံချိန်မှာအမေရိကန်သမ္မတဘရက်အိုဘားမားကဒီကိစ္စကိုစပြောခဲ့တာဖြစ်တဲ့အကြောင်းဗုဒ္ဓဟူးနေ့ကတူရကီနိုင်ငံကိုပြန်လာနေတဲ့သမ္မတကသတင်းထောက်တွေကိုပြောခဲ့တာလို့လည်းတူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ရက်ကာမျိုးအတွက်ပူးပေါင်းဆောင်ရွက်လိုတဲ့အကြောင်းသမ္မတအိုဘားမားကပြောတဲ့အချိန်မှာတူရကီအနေနဲ့ဒီကိစ္စမှာပြဿနာတစ်စုံတစ်ရာမရှိတဲ့အကြောင်းပြန်ပြောခဲ့တာလို့လည်းတူရကီသမ္မတကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြခဲ့ကြပါတယ်။IS စစ်သွေးကြွတွေရဲ့မြို့တော်လိုဖြစ်နေတဲ့ရက်ကာမြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးတူရကီနဲ့အမေရိကန်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးနိုင်တယ်လို့လည်းတူရကီသမ္မတအာရိုဝန်ကပြောဆိုခဲ့ပါတယ်
။လူငယ်တွေအနေနဲ့အနာဂတ်အစီအစဉ်တွေအတွက်စိတ်ကူးယဉ်နေုံနဲ့မလုံလောက်ပဲလက်တွေ့အကောင့်ထဲပို့ဖို့လိုအပ်ကြောင်းရှစ်တောင်အာရှလူငယ်တွေနဲ့တွေ့ဆုံစဉ်အမေရိကန်သမ္မတဘရက်အိုဘားမားကဗိုလ်ထုတ်တွေမှာပြောကြားလိုက်ပါတယ်။ဝိုင်စီလီလို့ခေါ်တဲ့အရှိတောင်အာရှလူငယ်ကောင်းဆောင်များအစီအစီမှာပါဝင်တဲ့လူငယ်တွေနဲ့လာအိုနိုင်ငံရှေ့ဟောင်းမြို့တော်လွန်ပရာဘန်မှာဓာတ်ရိုက်တွေ့ဆုံပွဲကျင်းပစဉ်သမ္မတအိုဘားမားကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးလူငယ်တွေဟာတိုးတက်မှုနဲ့ဖွံ့ဖြိုးရေးတို့အတွက်တမိုင်းကြောင်းအရာအရေးပါတဲ့ကဏ္ဍမှာရှိနေခဲ့ကြကြောင်းလည်းပြောပါတယ်။တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအတွက်ပညာရေးမြင့်မားအောင်လှုပ်ဆောင်မှုဟာအရေးကြီးကြောင်းပညာရေးဆိုတဲ့နေရာမှာလည်းအမျိုးသားတွေကြီးတသက်မဟုတ်ပဲအမျိုးသမီးတွေရဲ့ပညာရေးပါမြင့်မားဖို့လိုအပ်ကြောင်းသမ္မတအိုဘားမားကပြောပါတယ်။အနာဂတ်မှာအာရှတိုက်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအမြင့်မားဆုံးဒေသဖြစ်လာမှာဖြစ်တဲ့အတွက်လူငယ်ကောင်းဆောင်အစီအစဉ်မှာပါဝင်သူတွေအနေနဲ့နိုင်ငံရေးစီးပွားရေးလူမှုရေးနဲ့တဘာဝပတ်ဝန်းကျင်ထင်ထင်စတဲ့ကဏ္ဍတွေမှာဥဆောင်လမ်းပြနိုင်သူတွေဖြစ်အောင်ကြိုးစားကြဖို့လဲသမ္မတဩဘာမားကတိုက်တွန်းပြောကြားခဲ့ပါတယ်။လမ်းပရဘမ်မှာပြုလုပ်တဲ့အဲ့ဒီတွေ့ဆုံပွဲအတွင်း Republican သမ္မတလောင်းဒေါ်နယ်ထရမ့်ကအမေရိကန်တွေကိုဦးစားပေးမယ့်အကြောင်းနေတိုးအဖွဲ့ကိုပြန်ပြောဆိုနေတာတွေနဲ့မက္ကဆီကိုနယ်စပ်မှာဒဏ္ဍာရီတိစောက်မယ်စသဖြင့်သူ့ရဲ့ message စီရင်မှုတွေအတွင်းပြောဆိုနေတဲ့ American ဗဟိုပြုဝါဒကိုလည်းသမ္မတဩဘာမားကဝေဖန်ပြောဆိုခဲ့ပါတယ်။
အာဆီယံထိပ်သီးစည်းဝေးမှာဂုဏ်ပြုညစာစာပွဲကိုမတက်ရောက်ခင်နာနေခမ်းမဆောင်တစ်ခုမှာဗုဒ္ဓဟူးနေ့ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးတို့အလို့သဘောတွေ့ဆုံခဲ့ကြတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပတ်အစောပိုင်းကသမ္မတအိုဘားမားကိုရည်ညွှန်းပြီးပြောဆိုရမှာဖိလစ်ပိုင်သမ္မတဒူတာတေးကရိုင်းပြတဲ့စကားလုံးတွေတုံ့နှုံခဲ့တာကြောင့်ဆက်ဆံရေးမှာအဖူးထစ်ဖြစ်နေတဲ့ကိစ္စဟာလည်းခေတ္တတွေ့ဆုံမှုကြောင့်အနည်းငယ်ပြည့်ပြည့်စရာဖြစ်ခဲ့ရပါတယ်။အင်္ဂါနေ့မှာတော့ဖိလစ်ပိုင်သမ္မတရဲ့ပြောဆိုမှုကြောင့်တရားဝင်တွေ့ဆုံမဲ့အစီအစဉ်ကိုသမ္မတအိုဘားမားကဖျက်ခဲ့ပါတယ်။အခုနောက်ဆုံးတွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဗျူရောကတော့အတိမပြုသေးပါဘူး။ဗုဒ္ဓဟူးနေ့ကဗီယန်ကျဲမြို့တော်မှာကျင်းပတဲ့ဂုဏ်ပြုညစာစွာပွဲမှာပထမပိုင်းတော့ဖိလစ်ပိုင်သမ္မတဒူတာတေးကိုသမ္မတအိုဘားမားနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဘေးမှာနေရာချထားမယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဌာနကကနဦးသတင်းတွေထုတ်ပြန်ခဲ့ပေမဲ့လို့လည်းအဲ့ဒီနေ့ညစပွဲဝိုင်းမှာတော့သမ္မတအိုဘားမားဘေးမှာဘရူနိုင်းဘီယင်နဲ့ဗီယက်နမ်ဝန်ကြီးချုပ်ခရော်တို့ကြားနေရာချထားပေးခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်သမ္မတဒူတာတေးကတော့ရုရှားဝန်ကြီးချုပ်ဒီမက်ထရီမက်ဗီယက်ဒက်ဖ်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ကြားမှာထိုင်ခဲ့ပါတယ်မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ဇနီးနဲ့စင်ကာပူသမ္မတလီရှန်လွန်းဘေးမှာထိုင်ခဲ့တာဖြစ်ပါတယ်၃ရက်ကြာကျင်းပတဲ့အရှေ့အာရှထိပ်သီးအစည်းအဝေးရဲ့နောက်ဆုံးနေ့ဖြစ်တဲ့စက်တင်ဘာလ၈ရက်ကြာတာပရိနေ့မှာအာဆီယံထိပ်သီးညီလာခံနဲ့အရှေ့အာရှထိပ်သီးညီလာခံတို့ကိုခေါင်းဆောင်တွေအားလုံးတက်ရောက်ကြမှာဖြစ်ပါတယ်အစည်းအဝေးပြီးဆုံးချိန်ကျရင်တော့လက်ရှိအာဆီယံလက်ချဥက္ကဋ္ဌတာဝန်ယူထားတဲ့လာအိုနိုင်ငံကနေဖိလစ်ပိုင်နိုင်ငံကိုလာမယ့်အာဆီယံလက်ချဥက္ကဋ္ဌတာဝန်တရားဝင်လွှဲပြောင်းပေးအပ်မှာလည်းဖြစ်ပါတယ်ရှင်
ဒီအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအမေရိကန်ပြည်ထောင်စုကိုရှေ့သတင်းပတ်ထဲရောက်လာမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံကိုလည်းတက်ရောက်မင်းကွန်းပြောကြားမှာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သတင်းနှစ်ပတ်ကျော်ကြာဗြိတိန်အမေရိကန်နဲ့ကုလသမဂ္ဂခီးစဉ်ကိုတော့စက်တင်ဘာလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုစက်တင်ဘာလ10ရက်နေ့မှာစရောက်မှာဖြစ်ပြီးအဲဒီကနေတဆင့်အမေရိကန်ပြည်ထောင်စုကိုခီးဆက်မှာဖြစ်တယ်လို့သမ္မတယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOE ကိုပြောပါတယ်ဝါရှင်တန်ဒီစီမြို့တော်မှာအမေရိကန်သမ္မတဘရက်အိုဘားမားဒုသမ္မတဂျိုးဘိုင်ဒန်အစိုးရဝန်ကြီးတချို့တို့အပြင်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးမှတော့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ဖို့အတွက်နယူးယောက်မြို့ကိုခီးဆက်မှာဖြစ်ပါတယ်။ကုလသမဂ္ဂဌာနချုပ်မှာတော့စက်တင်ဘာလ19ရက်နေ့မှာပြုလုပ်မဲ့ဒုက္ခသည်နဲ့ရွှေပြောင်းနေထိုင်မှုဆိုင်ရာကုလသမဂ္ဂအစိုးရအရာရှိကြီးများအစည်းအဝေးမှာမင်ကွန်းပြောကြားမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှလည်းမင်ကွန်းပြောကြားမှာဖြစ်ပါတယ်။ဆယ်စုနှစ်တည်းအတွင်းပထမဆုံးအကြိမ်ဖြစ်လူထုကရွေးကောက်တင်မြှောက်ထားတဲ့အယတ္တအစိုးရခေါင်းဆောင်တူဦးဖြစ်နေကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့အခါမှာတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအပါအဝင်နိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့မင်ကွန်းမှထည့်သွင်းပြောဆိုမယ်လို့ခန့်မှန်းရတဲ့အကြောင်းမြန်မာအရေးအကဲကတ်တီကပြောကြပါတယ
်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအနန်ဟာအဖွဲ့ဝင်ကိုဦးပါရခိုင်ပြည်နယ်အကြံပေးကော်မရှင်မှာဥက္ကဋ္ဌအဖြစ်တာဝန်ယူပြီးတဲ့နောက်ပထမဦးဆုံးအကြိမ်သွားရောက်တဲ့နှစ်ရက်ကြာရခိုင်ပြည်နယ်ခီးစဉ်အတွင်းမနစ်ဗုဒ္ဓဟူးနေ့ကစစ်တွေမျိုးမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာဒေသခံရခိုင်လူမျိုးတွေနဲ့လူနည်းစုမွတ်စလင်တွေကြားဖြစ်ပွားခဲ့တဲ့ပဋိပက္ခတွေရဲ့ဒဏ်ကိုခံခဲ့ကြရသူတွေနဲ့တွေ့ဆုံဖို့စစ်တွေမျိုးပေါ်ကဒုက္ခသည်စခန်းတွေကိုတွားခဲ့တာဖြစ်တယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းရဲ့ခီးစဉ်မှာအတူလိုက်ပါသွားတဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်က VOE ကိုပြောပါတယ်။ဒုက္ခသည်တွေဘက်ကတော့သူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုတင်ပြတောင်းဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။စစ်တွေခီးစဉ်ပထမနေ့ဖြစ်တဲ့အင်္ဂါနေ့မှာတော့ပြည်내အစိုးရတာဝန်ရှိသူတွေလူမှုအတိုင်းဝိုင်းကပုံကိုယ်တွေနဲ့တွေ့ဆုံခဲ့တယ်လို့ပြည်ပကကျွမ်းကျင်သူတွေပါဝင်တဲ့ရခိုင်ပြည်내အကြံပေးကော်မရှင်ကိုလက်မခံကန့်ကွက်ကြတဲ့ရာနဲ့ချီတဲ့ဒေသခံတွေရဲ့ဆန္ဒပြပွဲနဲ့လည်းကြုံတွေ့ခဲ့ရတာဖြစ်ပါတယ်။နှစ်ရက်ကြာခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဗုဒ္ဓဟူးနေ့နေ့ကင်းနှစ်နာရီမှာစစ်တွေလေးစိတ်ကနေရန်ကုန်မြို့ကိုပြန်လည်ရောက်ရှိလာတာလည်းဖြစ်ပါတယ်။ရခိုင်ပြည်내အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့မှာတော့ဒီသမရဦးထင်ကျော်တက်မတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတို့နဲ့လည်းတွေ့ဆုံမှုရှိပြီးတော့အဲ့ဒီနောက်ရခိုင်ခီးစဉ်တွေ့ကြုံတွေနဲ့ပတ်သက်လို့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်
အမေရိကန်သမ္မတလောင်းနေဖြစ်ကြတဲ့ဟယ်လရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့နှစ်ဦးရဲ့လာမယ့်စကားအခြေတင်ပြောဆိုပွဲ၃ခုကိုကြိုပြီးခံမှန်းရမယ်ဆိုရင်တော့အမေရိကန်စံတော်ချိန်ဗုဒ္ဓဟူးနေ့ညပဲပြောကြမယ့်အကြောင်းအရာဟာအမျိုးသားလူညွန်ရေးကိစ္စပဲဖြစ်မဲ့ပုံတွေ့ရပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟယ်လရီနဲ့ကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီရဲ့သမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာ NBC ရုပ်သံရဲ့အစီအစဉ်နဲ့တင်ဆက်မဲ့မေးမြန်းကနေမှပါဝင်ကြမှာဖြစ်ပြီးတိကျမေးမြန်းပွဲမှာမေးကြမယ့်ပရိသတ်တွေကတော့စစ်ပြန်စစ်မှုထမ်းဟောင်းနေတဲ့လက်ရှိစစ်မှုထမ်းအမျိုးသားအမျိုးသမီးတွေဖြစ်ပါတယ်။တစ်ဖက်နဲ့တစ်ဖက်လည်းနိုင်ငံတော်ရဲ့တင်နာပတိချုပ်ယာဒူအတွေ့အကြီးအချင်းမမီဘူးကမ္ဘာပြဿနာတွေကိုကင်တွယ်ဖြစ်ရှိနိုင်တဲ့စိတ်ရှည်တိခံမှုမရှိဘူးဆိုပြီးတော့အပြန်အလှန်ဝေဖန်ထုတ်နေနေကြပါတယ်ခင်ဗျာ။
ဇီကာဗိုင်းရပ်စ်ပိုးဟာမျက်စိထဲမှာရှင်သန်နိုင်ပြီးတိရိစ္ဆာန်တွေရဲ့မျက်ရည်တွေမှာနေထိုင်နိုင်တာကိုလည်းအထောက်ထားနဲ့တကွတွေ့ခဲ့ကြပါတယ်။ဒါပေမဲ့လည်းလူတွေကြားမှာမျက်ရည်ကနေရောဂါကူးစက်နိုင်လားဆိုတာကိုတော့သိပ္ပံပညာရှင်တွေအတိအကျမသိကြသေးပါဘူး။ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးမွေးဖွားလာတဲ့ကလေးငယ်တွေရဲ့သုံးပုံတစ်ပုံလောက်ဟာမျက်လုံးတွေရောင်ရမ်းနေတာတွေ့ရတတ်ပြီးတော့တစ်ခါတည်းရဲ့မျက်စိကွယ်တဲ့အထိလည်းဖြစ်တတ်ပါတယ်။ဇီကာရောဂါကူးစက်ခံရတဲ့အရွယ်ရောက်သူတွေကြားမှာတော့15ရာခိုင်နှုန်းလောက်ဟာမျက်စိအလယ်လွာရောင်ရမ်းတာဒီမျက်စိနာတာလိုရောဂါမျိုးတွေဖြစ်တတ်တယ်လို့ဆိုပါတယ် Direct from Washington The
Voice of America VOA ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်းလိုင်နဲ့မန်နာနာချမ်းတို့ပြောပြသွားကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီအရင်ဆုံးတော့ American ရွေးကောက်ပွဲအကြောင်းနဲ့ဆက်ပါမယ် American တမရရွေးကောက်ပွဲနီးကပ်လာတာနဲ့အမျှပြိုင်ဘက်တမရလောင်းနှစ်ဦးတို့ဟာလည်းအပြန်လှန်ထိုးနှက်တိုက်ခိုက်မှုတွေပိုးပြီးတော့လှုပ်လာကြပါတယ် Republican တမရလောင်း Donald Trump က Hillary Clinton ရဲ့ပြည်ပကနေလူဝင်ရောက်ခွင့်ပြုမဲ့ကိစ္စကိုဝေဖန်ခဲ့ပြီး Hillary Clinton ကတော့ Trump ရဲ့ Nuclear ဆိုင်ရာအမြင်ကိုချိုးနှိမ်ပြီးတော့ပြောဆိုခဲ့ပါတယ် VOA သတင်းတောက် Richard Green ပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံတာကပြောပြပေးပါလိမ့်မယ်ခင်ဗျာ
Republican Party တမရလောင်း Donald Trump ကAmerican ပြည်သူတွေဟာသဘောထားကြည့်ပေမဲ့ဒုက္ခတွေအရေးမှာတော့မစွန့်စားနိုင်ဘူးလို့ဆိုပါတယ်။ Donald Trump ဟာအင်္ဂါနေ့ကဗာဂျီးနီးယားပြည်နယ်ဗာဂျီးနီးယားကမ်းခြေမှာစစ်တပ်မိသားစုတွေနဲ့တွေ့ဆုံစဉ်သူ့ကိုအခိုင်အမာထောက်ခံတဲ့အငြင်းစားဗိုလ်ချုပ်ကြီး Michael Flynn ရဲ့မိခွန်းကိုဖြေကြားရင်းအဲ့လိုပြောကြခဲ့တာပါ။ Democrat Party သမ္မတလောင်း Hillary Clinton ဟာတိုင်းပြည်ထဲကိုပြောင်းရွှေ့ဝင်ရောက်လာမဲ့သူတွေအရေးအတွက်အဆက်မတန်တွန်းမြင့်လက်ခံဖို့ကြိုးပမ်းနေတယ်လို့လည်းသူကဆိုဆွဲတော့ပါတယ
် She wants to allow 650% increase over and above what Obama is allowing to come in from Syria and the Middle East 650%
Obama ခွင့်ပြုထားတဲ့ဆီးရီးယားနဲ့အရှေ့အလယ်ပိုင်းကလာရောက်မဲ့သူတွေအရေးအတွက်ထက်650ရာခိုင်နှုန်းတွန်းမြင့်ခွင့်ပြုဖို့သူလိုလားနေပါတယ် Obama ဟာထောင်သောင်းမကတဲ့လူတွေကိုဝင်ခွင့်ပေးထားပြီးဖြစ်ပါတယ်ဘယ်ကလူတွေမှန်းကျွန်တော်တို့မသိကြပါဘူ
း Hillary Clinton ကတော့ Donald Trump ဟာအကြမ်းဖက်သမားတွေပေါ်နျူကလ িয়ার လက်နက်တွေသုံးဖို့အကြံပြုနေတယ်လို့ Florida ပြည်နယ် Tampa မြို့ကိုရောက်တုန်းကအခုလိုပြောဆိုထွန်းနှက်ခဲ့ပါတယ်
He's very loose in his talk about nukes. He says he doesn't care if other countries get them. Doesn't know why they haven't been used already. I mean, it's so
နျူကလ িয়ার လက်နက်တွေနဲ့ပတ်သက်ပြီးသူပြောတာတိတ်ပြီးတော့လက်လွတ်စပယ်နိုင်ပါတယ်တခြားနိုင်ငံတွေနျူကလ িয়ার လက်နက်ပိုင်ဆိုင်တာကိုလည်းသူဂရုမစိုက်ပါဘူးသူတို့တွေဒီလက်နက်ဘာကြောင့်မသုံးကြတာလဲဆိုတာကိုလည်းသူမသိပါဘူးဒါရီကိုကျမကြားတော့တိတ်ပြီးတော့စိတ်ပြက်မိပါတယ်ဟုတ်ပါမလားဆိုတော့ဟုတ်တယ်တကယ်ပဲပြောနေတာလို့ပြန်ပြောပြကြပါတယ
် CNN သတင်းဌာနကအင်္ဂါနေ့ကထုတ်ပြန်လိုက်တဲ့မက်ဆန်ဒါရှင်ရဲ့သဘောထားစစ်တမ်းအစ်စ်တစ်ခုအရာကတော့ဒေါ်နယ်ထရမ့်က45ရာခိုင်နှုန်း Hillary Clinton က43ရာခိုင်နှုန်းနဲ့ထရမ့်ကရှေ့ကပြေးနေပါတယ်ဒါပေမဲ့တခြားစစ်တမ်းတွေမှာတော့Hillary Clinton ကသုံးမှတ်အသံနဲ့ဥဆောင်နေတယ်လို့ဖော်ပြထားတာတွေ့ရပါတယ်။အင်္ဂါနေ့ကပဲ Donald Trump ဟာအငင်းစားကြီးရေဗိုလ်ချုပ်ကြီး88ရောက်တွေထောက်ခံမှုကိုရရှိသွားခဲ့ပါတယ်။ဒီဗိုလ်ချုပ်တွေက Trump ဟာ American ရဲ့စီးရင်အားနဲ့နေဆက်လူမျိုးရေးကိုပြန်လည်တည်ဆောက်နိုင်လိမ့်မယ်လို့ယုံကြည်ကြပါတယ်။သို့တော်လည်းအစင်လာအဖြစ် Conservative ဖြစ်တဲ့ Dallas Morning သတင်းစာကသူ့ကိုထောက်ခံဖို့ညှင်းဆန်လိုက်တဲ့အတွက် Donald Trump ဟာအထိနာသွားခဲ့ပါတယ်။ဒီသတင်းစာဟာ1964ခုနှစ်ကစပြီး Republican သမ္မတလောင်းတစ်ယောက်ကိုထောက်ခံဖို့ညှင်းဆန်ခဲ့တာဟာဒါပထမဦးဆုံးအကြိမ်ဖြစ်ပါတယ်။ Donald Trump နဲ့ Hillary Clinton တို့ဟာဒီညနေမှာတော့ IS အကြမ်းဖက်သမားတို့အပေါ်ဘယ်လိုမဟာဗျူဟာရတိုက်ခိုက်မလဲဆိုတာကိုအသေးသေးရှင်းလင်းပြောကြားကြဖို့ရှိပါခင်ဗျာ
။ဦးကျော်စံသာတင်ပြတော်တာဖြစ်ပါတယ်။ပြီးတော့ဇီကာယောဂအကြောင်းသတင်းလွှာတွေကိုတင်ဆက်သေးခင်မှာလာအိုနိုင်ငံဘက်ကသတင်းလွှာတွေကိုကြားကြမှာပါ။အာဆီယံထိပ်သီးအစည်းအဝေးပွဲနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်လာအိုနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာစက်တင်ဘာလ9ရက်နေ့က လာအိုရှီဟောင်းမြို့တော်ဖြစ်တဲ့လမ်ပရမ်ဘာမှာယာစီလီလို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့တိုက်ရိုက်တွေ့ဆုံပွဲကျင်းပခဲ့တာမှာအနာဂတ်ကမ္ဘာကိုဥဆောင်ကြမဲ့လူငယ်တွေရဲ့ပညာရေးချင်းမြင်မာရေးအရေးကြီးတဲ့အကြောင်းပြောကြားခဲ့ပါတယ်။အပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဘရက်အိုဘားမားဟာသူဥဆောင်ဖွဲ့စည်းထားတဲ့ဝိုင်းစီလီလို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်များအစီအစဉ်ကမြန်မာအပါအဝင်အာဆီယံ10နိုင်ငံကလူငယ်တွေနဲ့လာအိုနိုင်ငံလွမ်ပရာဘာမြို့မှာပုတ်ထိုးနေ့ကယင်းနည်းစွာတိုက်ရိုက်တွေ့ဆုံဆွေးနွေးကြတာမှာအနာဂတ်မှာအာရှတိုက်ဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအမြင့်မားဆုံးဒေသဖြစ်လာမှာဖြစ်တဲ့အတွက်လူငယ်ခေါင်းဆောင်အစီအစဉ်မှာပါဝင်သူတွေအနေနဲ့စီးပွားရေးနိုင်ငံရေးလူမှုရေးနဲ့တဘာဝပတ်ဝန်းကျင်ထင်ထင်ရေးစတဲ့ကဏ္ဍစုံမှာဥဆောင်လမ်းပြနိုင်သူတွေဖြစ်အောင်စ조사ကြဖို့တိုက်တွန်းပြောကြားသွားခဲ့ပါတယ်။အရှိတောင်အာရှတိုက်အတွင်းလူငယ်ဥယျာဉ်အများအပြားရှိနေတာနဲ့အနာဂတ်မှာအာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာတခြားဒေသတွေနဲ့မြန်မာပြည်အရှိန်အဟုန်နဲ့တိုးတက်လာနိုင်တဲ့အလားအလာရှိတယ်လို့သမ္မတအိုဘားမားအစိုးရကယူဆထားတာကြောင့်အာဆီယံ10နိုင်ငံကအလားအလာရှိတဲ့လူငယ်တွေကိုစုစည်းပြီးလူငယ်ခေါင်းဆောင်အစီအစဉ်ကိုသမ္မတအိုဘားမားကလွန်ခဲ့တဲ့3နှစ်2023ခုနှစ်တုန်းကစတင်အကောင့်ထည့်ဖော်ခဲ့တာဖြစ်ပါတယ်။လက်ရှိအခြေအနေအရတိုင်းပြည်ခေါင်းဆောင်တွေကနိုင်ငံရဲ့အခြေခံအုတ်မြစ်တွေကိုအခုချိန်မှာချမှတ်ပေးတာမှန်ပေမဲ့လည်းအနာဂတ်ကိုအကောင့်ထည့်ဖော်မဲ့သူတွေဟာဒီခဏကိုတက်လာကြတဲ့သူတွေလိုလူငယ်တွေသာဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ
် While presidents and prime ministers can help lay the foundation it's going to be young people like you who build the future of this region and the world here in southeast asia almost
သမ္မတရေဝန်ကြီးချုပ်တွေကအခြေခံအုတ်မြစ်တွေကိုချက်ပြည့်ရဆိုပေမဲ့လည်းခင်ဗျားတို့လိုလူငယ်တွေကသာဒီဒေသကြီးနဲ့ကမ္ဘာကြီးတစ်ခုလုံးရဲ့အနာဂတ်ကိုတည်ဆောက်ကြမှာဖြစ်ပါတယ်ဒီအစ်စ်တောင်အာရှတိုင်းမှာဆိုရင်လူဦးရေသုံးပုံနှစ်ပုံဟာ1980နောက်ပိုင်းမွေးဖွားလာရသူတွေဖြစ်ပါတယ်။လာအိုစ်တိုင်းငံမှာလည်းတိုင်းပြည်ရဲ့လူဦးရေတဝက်ဟာ1990နောက်ပိုင်းမှာမွေးဖွားလာရသူတွေပါ။ကျွန်တော်သွားခဲ့တဲ့ရန်ကုန်ဟိုချီမင်းစီးတီးဂျကာတာစတဲ့မြို့တွေမှာဆိုရင်လည်းစိတ်ဓာတ်ခွန်အားတွေယုံကြည်မှုတွေပြည့်ဝရှိတဲ့လူငယ်တွေကိုကျွန်တော်တွေ့ခဲ့ရပါတယ်။လူငယ်တွေဟာပဋိပက္ခတွေကိုစစ်တိုက်ပြီးဖြစ်ရှင်းမဲ့အစားတန်တမာရေးနီလန်းနဲ့ဖြစ်ရှင်းလို့ရတဲ့ဆန္ဒရှိကြတာကိုလည်းကျွန်တော်တွေ့ရပါတယ်။ဆုံးဦးတီထွင်းလုပ်ငန်းလုပ်ကင်တဲ့နီးနဲ့ချမ်းသာကြွယ်ဝလိုတဲ့စိတ်ဓာတ်အကျဉ်းပြတ်ခြားစားမှုမနှိမ့်မြိုတဲ့စိတ်ဓာတ်တွေရှိကြတာကိုလည်းတွေ့ရပါတယ်။ခင်ဗျားတို့မျိုးဆက်ဟာပညာအတက်ဆုံးမျိုးဆက်ဖြစ်တဲ့အပြင်တယ်လီဖုန်းကတဆင့်ကဘာကြီးနဲ့အချင်းပြည့်ထိတွေ့ဆက်ဆံနိုင်ကြတဲ့အတွက်လည်းအရင်ဘယ်အမျိုးဆက်နဲ့မှမတူဘဲခင်ဗျားတို့ဟာအနာဂတ်ကိုကြိုက်သလိုဖန်တီးခွင့်ရှိကြပါတယ်
။ဝိုင်းစီလီလူငယ်ခေါင်းဆောင်တွေကအတူယူဆန်ထားလိုက်တဲ့ခေါင်းဆောင်နှစ်ဦးအကြောင်းကိုလည်းသမ္မတအိုဘားမားကထည့်သွင်းပြောကြားသွားခဲ့တာမှာထိုင်းမြန်မာနယ်စပ်ကလီဆူတိုင်းရင်သူမီမီဖေဂျူးဟာလည်းတူအပါဝင်ဖြစ်ပါတယ
် I just want to highlight two Wisely role models whose stories have really inspired me and I think will inspire you as well. The first is Mimi Seju. Mimi grew up in a
Wisely လူငယ်တူရဲ့ဘဝစကြောင်းဟာကျွန်တော်အတွက်အတူယူဆန်ထားထားတဲ့သူတွေဖြစ်ပါတယ်ခင်ဗျားတို့အတွက်လည်းအလားတူဆန်ထားထိုင်မယ်လို့ထင်ပါတယ်ပထမတူကတော့မီမီဇေကျူးဖြစ်ပါတယ်မီမီဟာထိုင်းနိုင်ငံမြောက်ပိုင်းလီဆူကျေးရွာတရွာမှာမွေးဖွားခဲ့ပါတယ်ဝိုက်စီလီလူငယ်ကောင်းဆောင်အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမွန်ထရနာပြည်နယ်ကိုသူရောက်တဲ့အချိန်တုန်းကအဲ့ဒီမှာရှိနေရတဲ့ဌာနေအမေရိကန်တိုင်းရင်းသားတွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်အဲ့ဒီလူတွေရဲ့အတွေ့အကြုံကိုလေ့လာရင်သူ့လူမျိုးတွေရဲ့အခြေအနေကိုပြန်ပြောင်းသတိရသွားခဲ့ပါတယ်ဒါကြောင့်လဲအမေရိကန်ကလူနည်းစုဌာနေတိုင်းရင်းသားတွေလုံနေရတဲ့နီးလန်းကိုအတူယူပြီးလီဆူရင်ကျင်းမှုအမွေနှစ်ထင်းထင်းရေးဌာနကိုချင်းမိုင်မျိုးမှာစတင်တည်ဆောင်လိုက်ပါတယ
်မြန်မာနိုင်ငံကလူငယ်ကောင်းဆောင်တူဦးဖြစ်သူဦးပစင်ခေစရကလည်းသမ္မတအိုဘားမားကိုဒီအခမ်းအနားမှာမေးခွန်းမေးခွန်းရခဲ့ပါတယ
် Good afternoon Master President My name is Khesara from Myanmar and Wisely is almost 3 years now and my question is what is the best
ရှင်ခေစရကတော့3နှစ်သက်တမ်းရှိလာပြီဖြစ်တဲ့ Wisely အစီအစဉ်ကသမ္မတအိုဘားမားရဲ့ဒုတိယသမ္မတသက်တမ်းနဲ့အမေရိကန်အစိုးရပေါ်အကောင်ဆုံးဘလို့အကျိုးသက်ရောက်မှုရှိခဲ့တယ်လဲလို့မေးတာမှာ
Well you know I don't think I can choose the best project because there've been so many good ones. I mean we've already heard a few here.
သမ္မတအိုဘားမားကအကောင်တွေအများကြီးကြုံတွေ့ခဲ့ရတဲ့အတွက်သူ့အနေနဲ့အကောင်ဆုံးတစ်ခုရလို့ရွေးချယ်ဖို့ခက်ခဲနေကြောင်းအခုကျင်းပတဲ့တွေ့ဆုံပွဲမှာတင်ကောင်းတယ်လို့ယူဆရတဲ့အစီအစဉ်နဲ့နမူနာတချို့ကိုကြားသိခဲ့ကြရပြီးဖြစ်ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။အင်းရှင်လာအိုနိုင်ငံကလူငယ်တအူးကအာဆီယံနိုင်ငံတွေအတွက်ပြုပြင်ပြောင်းလဲမှုတစ်ခုလုပ်ရမယ်ဆိုရင်ဘယ်အချက်ဟာအရေးအပါဆုံးဖြစ်မလဲလို့မေးတဲ့အခါမှာတော့လူငယ်တွေပညာရေးချင်းမြင့်မားရေးလှုပ်ဆောင်ဖို့ဟာအရေးကြီးဆုံးအချက်ဖြစ်မယ်လို့သူ့အနေနဲ့ယူဆကြောင်းသမ္မတအိုဘားမားကပြန်လည်ဖြေကြားခဲ့ပါတယ်။လူတူးချင်းစီကကဘာကြီးတစ်ခုလုံးကိုအကျိုးရှိစေမဲ့ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်ကြောင်းဒါကြောင့်လဲဝိုင်းစီလီလူငယ်ခေါင်းဆောင်တွေအနေနဲ့ ပြောင်းလဲမှုဖြစ်ပေါ်အောင်ဥဆောင်လောက်ကင်လိုတဲ့လူငယ်တွေဖြစ်လာဖို့အရေးကြီးကြောင်းသမ္မတဩဘားမားကအလေးပေးပြောကြားခဲ့ပါတယ်အခုလာအိုနိုင်ငံမှာကျင်းပတဲ့ဝိုင်စီလီလူငယ်ခေါင်းဆောင်အဖွဲ့ဝင်တွေနဲ့မျက်နှာချင်းဆိုင်တွေ့ဆုံပြီးအမေးအဖြေပြုလုပ်တဲ့အစီအစဉ်လို့သမ္မတဩဘားမားမြန်မာနိုင်ငံရန်ကုန်မြို့ကိုသွားရောက်စဉ်2014ခုနှစ်နိုဝင်ဘာလတုန်းကလည်းပြုလုပ်ခဲ့ပါတယ်2013ခုနှစ်မှာလူငယ်တချို့အတွက်ရည်ရွယ်ပြီးဖွဲ့စည်းလိုက်တဲ့ဒီဝိုင်စီလီလူငယ်ခေါင်းဆောင်အစီအစဉ်မှာအခုဆိုရင်အာဆီယံ10နိုင်ငံကလူငယ်ပေါင်း300,000ကျော်ဟာဒီအဖွဲ့နဲ့ကွန်ရက်တဖွဲ့ချိတ်ဆက်ဆောင်ရွက်နေကြပြီဖြစ်တယ်လို့လည်းသမ္မတဩဘားမားကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုယ်စော်ဝင်လိုက်ပြောပြသွားတာဖြစ်ပါတယ် VOA American တန်ရဲ့ကြာတာဝတိနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့ Zika ယောဂါဖြစ်ပေါ်နေတဲ့အခြေအနေနဲ့ကူးစက်ခံရသူတွေထဲမှာမြန်မာတဦးပါဝင်နေတယ်ဆိုတဲ့အကြောင်းသတင်းကိုတင်ပြပေးပါမယ် Zika virus ယောဂါပိုကူးစက်ပြန့်ပွားနေတဲ့အိန္ဒိယထိုင်းနိုင်ငံမှာအခုနောက်ဆုံးယောဂါကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံကကိုဝင်ဆောင်အမျိုးသမီးတဦးပါပါဝင်နေတာတွေ့ရတဲ့အတွက်ခီးတွာလာမှုတွေဆင်ခြင်မှုချင်းမိုင်မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ယောဂါနေပြီးတော့တတိပေးလိုက်ပါတယ်ယောဂါကူးစက်ခံရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကောင်စစ်ဝင်ကျုပ်ယုံကိုဆက်သွယ်ပြီးတော့အကူအညီတောင်းခံနိုင်တဲ့အကြောင်းလဲကြေညာချက်မှာထုတ်ပြန်ထားပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကုမိုးစောကတင်ပြထားတာကိုနားဆင်ပါခင်ဗျာ
ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဒီလာဇန်ပိုင်းထုတ်ပြန်ချက်အရနိုင်ငံပေါင်း82နိုင်ငံမှာ Zika virus ယောဂါဖြစ်ပွားနေပြီးစင်ကာပူနဲ့ထိုင်းပါဝင်အရှေ့တောင်အာရှနိုင်ငံတချို့မှာပါကူးစက်ပြန့်ပွားနေပြီဖြစ်ပါတယ်အထူးသဖြင့်ထိုင်းနိုင်ငံမှာဒီရက်ပိုင်းအတွင်း Zika virus ကူးစက်သူလူ20လောက်ထပ်မံတွေ့ရှိရမှာချင်းမိုင်ဒေသကလည်းပါဝင်နေတာကြောင့်ချင်းမိုင်ကိုလာရောက်တာကိုခိတ္တဆိုင်ခံထားဖို့အတွက်ထုတ်ပြန်ထားကြောင်းမြန်မာကောင်စစ်ဝင်ချုပ်ဦးကောင်းဆန်လွင်ကပြောပါတယ
်ထိုင်းနိုင်ငံမှာ20ပေါ့နော်20လောက်တွေ့ပြီချင်းမိုင်ရ17ယောက်ပါအဲ့ထဲမှာကိုဝင်ဆောင်မျိုးသမီး2ဦးပါတယ်ပေါ့နော်2ဦးကထိုင်း2ဦးကတော့မြန်မာဆိုပြီးတင်ပါတာအဲကျွန်တော်တို့ကတော့အဓိကတော့ဒီဇီကာဗိုင်းရပ်စ်ဒီမှာတွေ့ပြီးမြန်မာနိုင်ငံသားတွေကူးစက်ခံရတယ်လို့သိရှိပြီဆိုရင်လည်းကျွန်တော်တို့ရုံးဆက်တယ်ပေါ့နော်ရုံးဖုန်းနော်ဒီကျွန်တော်ရှိတဲ့တန်မှုတယောက်ရဲ့ဟန်ဖုန်းနံပါတ်ပါတခါလဲထည့်ပြီးတော့ဖုန်းနံပါတ်ကထည့်ပြီးတော့ပြင်ညာပေးထားပါတယ်နော်ကိုဝင်ဆောင်နေတဲ့မျိုးသမီးတွေနောက်တစ်ခုကကိုဝင်ဆောင်ဖို့အတွက်ရည်ရထားတယ်ပေါ့နော်မျိုးသမီးရဲ့အနေနဲ့လက်ရှိနေမှာဒီချင်းမိုင်ကိုလက်ပတ်မှုကိုခိတ္တဆောင်ဆိုင်ကြဖို့ပေါ့နော်ဆင်ခြင်ကြဖို့ဆိုတဲ့အခါမျိုးအတူချိန်နဲ့ထုတ်ထားတာပေါ့
ဗိုင်းရပ်စ်ကူးစက်ခံထားရတဲ့မြန်မာကိုဝင်ဆောင်မိခင်ကိုကူညီနိုင်ဖို့အတွက်လည်းဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်။ထိုင်းနိုင်ငံက KI16 ခုမှာဒီနှစ်အတွင်းဇီကာဗိုင်းရပ်စ်ကူးစက်သူ68ယောက်လောက်တွေ့ရှိထားပြီးဒီရက်ပိုင်းအတွင်း KI4 ခုမှာလူ20ကူးစက်တာကိုထပ်မံတွေ့ရှိကြောင်းနဲ့ရောဂါအခြေအနေကိုထိန်းချုပ်ထားနိုင်ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးကတော့လောလောဆယ်ထိုင်းအာဏာပိုင်တွေရဲ့ဆောင်ရွက်မှုနဲ့သူတို့နေထိုင်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်သူတို့ကတော့ချင်းစည်းတွေပါလေလိုက်ချမ်းပေးရတော့ရှိတယ်ပေါ့နော်သူတို့ချင်းစည်းချမ်းတာကလည်းနည်းနည်းပါးပါးပဲအဲ့လောက်ပဲဆိုတော့အဲ့ဒါနဲ့ကိုကနဲ့ကိုတော့ချင်းနေမကိုက်အောင်နေကြတာလောက်တော့ရှိတယ်အဲ့လောက်ပဲပေါ့နော်သူတို့ကတော့တွေးလုံတုတ်ကွေးကိုတော့ပို့ပြီးတော့ဟိုတတိတေးတယ်ဒီကနဲ့ပတ်သက်ပြီးတော့အရန်ကြီးလောက်တာတော့သူတို့မရှိဘူး
စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ258ဦးရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံကိုဇီကာဗိုင်းရပ်စ်မကူးစက်နိုင်ရေးအတွက်သက်ဆိုင်ရာဝန်ကြီးဌာနတွေလူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာ၊အရေပြားမှအနီးစပ်ထွက်တာ၊မျက်စိနာတာ၊ခေါင်းကိုက်တာ၊ကြွက်သားနဲ့အဆစ်တွေနာကျင်တာဖြစ်တတ်ကြောင်းနဲ့ယောဂဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုဝင်ဆောင်မိခင်တွေဟာအုံနောက်သေးငယ်တဲ့ကလေးငယ်တွေမွေးဖွားလာနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေ့စဉ်ထုတ်အစိုးရပိုင်သတင်းစာတွေကနေတဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဇီကာဗိုင်းရပ်စ်ယောဂါဟာတွေးလွန်တုတ်ကွေးယောဂါပို့ကိုတည်ဆောင်တဲ့အဒီချင်ကြာကြိုက်တာကနေတဆင့်ကူးစက်ပြန့်နှံ့တာလည်းဖြစ်ပါတယ
်ဒါကတော့ဇီကာဗိုင်းရပ်စ်ပိုးဖြစ်ပွားနေတဲ့အခြေအနေနဲ့မြန်မာနိုင်ငံသားတဦးအဲ့လိုယောဂခံစားနေရတဲ့အထက်မှာပါဝင်တဲ့အကြောင်းကိုမိုးစောတင်ပြတော့တာဖြစ်ပါတယ်တစ်ဆက်သေးပြောရမယ်ဆိုရင်အဲ့ဒီဇီကာဗိုင်းရပ်စ်ပိုးမောင်းနေပတ်သက်ပြီးတော့ဒီကနေ့ပိုးပြီးတော့စိုးရိမ်စရာကောင်းတဲ့သတင်းထွက်ပေါ်လာပါတယ်အဲ့ဒါကတော့ဒီဗိုင်းရပ်စ်ပိုးမောင်းဟာမျက်စိထဲမှာရှင်တန်းနိုင်တယ်ဆိုပြီးတော့သူတည်စနာပညာရှင်တွေကပြောဆိုလိုက်တာဖြစ်ပါတယ်တက်တီအထောက်ထားနဲ့တရိတ်ဆန်တွေရဲ့မျက်ရည်ထဲမှာဗိုင်းရပ်စ်ပိုးကိုတွေ့ရှိခဲ့ရပါတယ်။ဒါပေမဲ့အဲ့ဒီဗိုင်းရပ်စ်ပိုးကိုဘလို့ပဲပုံပယ်နီးကူးစက်လာတယ်ဆိုတာကိုတော့မသိရသေးပါဘူး။ VOA သတင်းတောက် Jessica Barman ရဲ့သတင်းလွှာကိုပြန်လည်ပြီးတော့ဖောက်သေချပြောပြရမယ်ဆိုရင်တော့ ဇီကာဗိုင်းရပ်စ်ပိုးကူးစက်မှုခံရပြီးမွေးဖွားလာတဲ့ကလေးတွေရဲ့သုံးပုံတပုံခန့်ဟာမျက်လုံးတွေရောင်ရမ်းပြီးတော့တခါတည်းရန်မျက်စိခွဲတဲ့အထိဖြစ်စီပါတယ်။အရွယ်ရောက်သူတွေမှာတော့ဇီကာပိုးကမျက်စိကနေတဆင့်ကူးစက်တဲ့မျက်စိနာယောဂါမျက်မှေးရောင်ယောဂါတွေဖြစ်စေပြီးဖြစ်ပွားတဲ့လူတွေရဲ့15ရာခိုင်နှုန်းလောက်မှာသာယောဂါရဲ့အရေးလက္ခဏာတွေကိုတွေ့ရတယ်လို့ဆိုပါတယ်။ဒီပြဿနာကိုအကောင်းဆုံးကင်တွယ်နိုင်ဖို့အတွက်သုတေသနပညာရှင်တွေဟာကြွက်တကောင်ရဲ့မျက်လုံးအတွင်းဇီကာဗိုင်းရပ်စ်ပိုးထည့်သွင်းပြီးတော့လေလာစမ်းသပ်ကြည့်ရမှာမျက်လုံးကနေတဆင့်ယောဂါပိုးပြန့်နှံ့သွားတာကိုတွေ့ရှိရတယ်လို့စိန့်လူးဝစ်မြို့မှာရှိတဲ့ဝါရှင်တန်စေးတက္ကသိုလ်ကအမှုဇီဝပါမောက္ခမိုက်ကယ်ဒိုင်းမွန်ကပြောပါတယ
် There were many different parts of the eye the cornea the iris the retina all of them seem to have virus associated with
မျက်လုံးမှာမျက်ကြည်လွှာမျက်ဝန်းမျက်စိအာယုံခံလွှာစသဖြင့်အစိတ်ပိုင်းတွေအများကြီးရှိပါတယ်ဒီအရာတွေအလုံးဟာဗိုင်းရပ်စ်တွေနဲ့ဆက်ဆက်ပတ်သက်နေတာပါအထူးသဖြင့်ဆဲတွေမှာဖြစ်ပါတယ်တကယ်တမ်းပြောရမယ်ဆိုရင်အများအားဆွဆွနေတာလေဒါကြောင့်ဒီနေရာကဗိုင်းရပ်စ်ပိုးမွားတွေဟာမျက်ရည်ထဲမှာရှိနေနိုင်မလားဆိုတာကိုကျွန်တော်တို့အနေနဲ့စပြီးတော့ရှာကြည့်ခဲ့တာပ
ါဒိုင်မွန်ခေါင်းဆောင်နဲ့သူတေသနာပညာရှင်တွေဟာမျက်ရည်ထဲမှာမျိုးရိုးဗီဇပစ္စည်းတွေကိုတွေ့ရှိခဲ့ရတာပါသူတေသနာပညာရှင်တွေဟာဇီကာဗိုင်းရပ်စ်ပိုးကူးစက်ပေးလိုက်ပြီးတဲ့နောက်ဇီဝမျိုးရိုးဟာကြွက်လေးရဲ့မျက်ရည်အတွင်းမှာ28ရက်ကြာရှိနေပါတယ်တုပ်ပိုးတသွေးအစရှိတာတွေအပါအဝင်ခန္ဓာကိုယ်ရင်းကအရည်တွေမှာဇီကာယောဂါပိုးရှိနေနိုင်ပြီးကူးစက်နိုင်တဲ့အနေအထားမှာရှိပါတယ်ဒါပေမဲ့စုံစမ်းစစ်ဆေးနေသူတွေကဗိုင်းရပ်စ်ဇီဝပိုးမွှားရှိတဲ့မျက်ရည်ကနေတဆင့်ကိုက်ဖြတ်တတ်တဲ့ရှင့်လူတရဝါမျိုးကိုကူးဆက်စေဖို့စူးစမ်းကြည့်ပေမဲ့လုပ်လို့မရသေးပါဘူးလူတွေရဲ့မျက်ရည်ကတဆင့်မကူးဆက်နိုင်ဘူးလို့ဆိုရတာမဟုတ်တဲ့အကြောင်းဒိုင်းမွန်ကပြောပါတယ်အချက်အလက်အရပြောရမယ်ဆိုရင်တော့သိပ္ပံပညာရှင်တွေကလူရဲ့သွေးအတွင်းကတွေ့ရှိရတဲ့ဗိုင်းရပ်စ်ပိုးမွှားပေါ်အခြေခံပြီးခိုးအောင်နေနိုင်တယ်လို့ခန့်မှန်းထားတဲ့အရည်တက်တဲ့ဇီကာယောဂါပိုးမွှားဟာခန္ဓာကိုယ်တွင်းကအရည်တွေကနေတဆင့်ကူးဆက်တာပိုးပြီးတော့မြန်ဆန်နိုင်ပါတယ်ချင်းကြိုက်တာခံရတာကတဆင့်လူခန္ဓာကိုယ်အတွင်းကသွေးကနေကူးစက်တဲ့သွေးလုံတုတ်ကွေးယောဂါလိုမျိုးနဲ့နှမ်းရှင်ဇီကာဟာလည်းဆက်နွယ်မှုရှိနေပါတယ်။ဒိုင်းမွန်းနဲ့သူ့ရဲ့အဖွဲ့ဟာလက်တင်အမေရိကပေါ်တူရီကိုဖလော်ရီဒါအစရှိတဲ့ဆေးရုံတွေမှာဇီကာယောဂါကုသမှုခံယူနေတဲ့လူနာတွေထံကနေမျက်ရည်တွေကိုနမူနာယူပြီးတော့သူ့တည်တနာပြုလုပ်နေကြတာပါ
။ Only after doing that will we begin to get a handle as to whether the tears are carrying enough infectious virus to transmit it or whether there's very small amounts in
အခုလုံးနေတာတခုကတော့မျက်ရည်ကနေယောဂါကူးစက်ပြန့်ပွားစေနိုင်လောက်တဲ့ virus ပိုးမွှားတွေတည်ဆောက်နိုင်ခြေရှိပါမလားဒါမှမဟုတ်အရွယ်ပမာဏအနည်းငယ်လောက်နဲ့ယောဂါကူးစက်နိုင်ပါမလားဆိုတာကိုလေ့လာနေတာပါဒါပေမဲ့ယောဂါကိုရှာဖွေနေစေအဆင့်အတွက်ပဲအသုံးပြုနိုင်ပါသေးတယ
်မျက်ရည်လိုခန္ဓာကိုယ်ကအရည်ကိုအသုံးပြုပြီးတော့သူတည်တနာလုပ်နေတာကတော့ဇီကာ virus ပိုးကူးစက်မှုကိုရိုးရိုးနဲ့နာကျင်မှုတက်တာစွာရှာဖွေနိုင်တယ်လို့ဒိုင်းမွန်ကပြောဆိုပါတယ်ဒီလိုဇီကာယောဂါပိုးမျက်လုံးအတွင်းမှာခိုးအောင်နေနိုင်တယ်ဆိုတဲ့အကြောင်းတွေ့ရှိချက်ကို Cell Report သုတေသနဂျာနယ်မှာဖော်ပြထားပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ရှေ့သတင်းပတ်သမ္မတအိမ်ပြူတော်မှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့တံခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့တန်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရည်မှုတွေကိုဆက်ထားသင့်ပြီးဘာတွေကိုတော့ short ပေါ့ရုပ်သိမ်းသင့်နေဆိုတာအခုလာမယ့်စနေညတရားရီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-3155 4 email လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆုံးနေကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
စနေညတဲ့လီလိုင်းစီစင်မှာဝင်ရောက်ဆွေးနွေးလိုသူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ် VOE American အတန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာစီစင်ကိုနားဆင်ကြမရလိုက်သူတွေအတွက်မနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါခင်ဗျာတို့ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနက်ခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်လိုင်းဒိုမီတာ30နဲ့40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့အစီအစဉ်တွေနဲ့အတူ
နိုင်ငံလောကမှာတော့ဦးချစ်ချင်တာရွေးဖြစ်လို့ဖြစ်ဖို့ချစ်ချင်တာဖြစ်မှာပါအခုတဘောတားတိုင်းလည်းပဲအလောကသူချင်းမှတူမှာပါဝဲလွဲလာတယ်အများ
ကြီး SNL ပါတီရဲ့အတွင်းမှုဦးဆိုင်ညွန့်လင်းဖြစ်ပါတယ်မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံကြားမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအာဘုံမပြည့်ဦးကျော်စန်းသာကတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
မြန်မာနိုင်ငံရဲ့ထိမ့်ညှိရမယ့်နိုင်ငံခြားဆက်ဆံရေးဆိုတဲ့ကောင်းစဉ်နဲ့Wasbi Hussein Yidathare Samago the Asian Age ka tinu tin pya lo bare. India naingan di da lhyin Myanmar naingan atwet deung ne thain nyi pe nai si mhe naingan phit de lo yidathara phit bare. Dong Sun Suji asu ha India ne deung a cha ma da ma ka American pi thong su Japan ASEAN du ne le myan myat da ra sat san twa mae lo shin shin lin lin pya da lai ba bi. Tamarat the U Thin Jaw ha su ye prathama u song naingan ro khyi sin phit India naingan go yue che ka bare.မြန်မာအစိုးရသစ်မှာတကယ်အနာအရှိဆုံးပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့တရုတ်ကိုဦးစားပေးခဲ့ပါတယ်။အဲဒီနောက်အမေရိကန်ပြည်ထောင်စုကိုသွားရောက်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုတော့ BRICSTEC BIMSTEC အဖွဲ့အစည်းထိပ်သီးရိုးရဲ့အစည်းအဝေးကြမှာအောက်တိုဘာလမှာလာရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံဟာတရုတ်လောင်းရိပ်အောက်ကယုံထွက်ဖို့ကြိုးပမ်းနေတဲ့ဆိုပေမဲ့အစိုးရသစ်ဟာတရုတ်နဲ့ဆက်ဆံရေးကိုပြန်ကောင်းစေဖို့လည်းစိတ်ဝင်စားနေပုံရပါတယ်။မြစ်ဆုံစီမံကိန်းလိုစီမံကိန်းကြီးတွေကိုပြန်လည်စတင်ဖို့ဒေါအောင်ဆန်းစုကြည်ကစင်စားကောင်စင်စားနေနိုင်ပါတယ်တကယ်လို့ပြန်စားခရင်မြန်မာနိုင်ငံဟာတရုတ်ပြည်ကိုစွန့်ရင်ရောင်းပြီးစီးပွားဖြစ်ထွန်းလာနိုင်ပါတယ်ဒီလိုဆိုရင်တရုတ်နိုင်ငံရဲ့တခြားသောယင်းနှိမ့်နှံမှုတွေပါမြန်မာနိုင်ငံမှာပုံမအခြေခံနိုင်ပွဲရှိပါတယ်တမနာဥထင်ညော်ရဲ့အိန္ဒိယခရီးစဉ်ကိုကြည့်မယ်ဆိုရင်လည်းစီးပွားရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာလမ်းတဒါစိတ်ကန်းဆောက်လုပ်ရေးတွေသဘောတူညီမှုတွေအများကြီးရရှိခဲ့ပါတယ်အိန္ဒိယနိုင်ငံကအရေးပါတဲ့ထိပ်တန်းအရာရှိကြီးတွေလည်းဒေါအောင်ဆန်းစုကြည်နဲ့တွေ့ရောက်တွေ့ဆုံခဲ့ပါတယ်မြန်မာကုသရေးဝန်ကြီးဝန်ကြီးဌာနရဲ့အဆိုအရအိန္ဒိယမြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ 1.18 ဘီလီယံသာရှိပြီးတော့တရုတ်နိုင်ငံနဲ့မြန်မာကုန်သွယ်မှုကြတော့အမေရိကန်ဒေါ်လာ 10.9 ဘီလီယံထိရှိနေပါပါ။အိန္ဒိယယင်းနှိမ့်နှံသူတွေဟာမြန်မာနိုင်ငံရဲ့စွန့်အင်ကျန်းမာရေးမော်တော်ကားစိုက်ပျိုးရေးစတဲ့ကဏ္ဍတွေမှာအထူးစိတ်ဝင်စားရှိနေကြပါတယ်။တစ်ဖက်မှာလည်းအိန္ဒိယနဲ့မြန်မာတို့ဟာယဉ်ကျေးမှုဘာသာရေးစသဖြင့်သမိုင်းအရဆက်ဆက်နေပါတယ်။သမရဥထင်ကျော်ခီးစဉ်တွင်အကြမ်းဖက်မှုတိုက်ဖျက်ရေးနေဆက်ဒေသတောင်ကျမ်းသူတွေခြေမှုရေးတွေလည်းနှစ်နိုင်ငံပူးပေါင်းမှုသဘောတူညီခဲ့ကြပါတယ်။မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံအတွက်အရှိတောင်အရှာနဲ့ဆက်ဆက်ပေးမဲ့ပံ့ပိုးဒေသဖြစ်ပါတယ်။အိန္ဒိယအရှေ့မြောက်ဒေသငြိမ်းချမ်းလုံခြုံရေးတွေလည်းစိတ်အရေးကြီးပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအဆောက်အုံတွေဖြစ်ထွန်းရေးနဲ့တိုင်းရင်းသားပြည်နယ်သစ်မြတ်ရေးအတွက်ထောက်ခံပံ့ပိုးပေးဖို့အိန္ဒိယကံလန်းထားပါတယ်။ဒါလက်တွေ့လည်းဖြစ်နိုင်တဲ့ကိစ္စတွေပါ။သို့တော်လည်းလောလောဆယ်မှာတော့အိန္ဒိယဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးလှုပ်ရှားဆက်သွယ်တဲ့နေရာမှာတရုတ်ထက်နောက်ကျနေခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဟာမြန်မာနိုင်ငံမှာ NLD အစိုးရတက်လာပြီးတပတ်အတွင်းသွားရောက်ခဲ့ပေမဲ့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးကတော့ဩဂုတ်လ22ရက်နေ့မှာမှသွားရောက်ခဲ့တာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။ငလာအတွင်းမြန်မာကုန်သွယ်ရေးလူငွေပြမှုအမေရိကန်ဒေါ်လာ68သန်းဆိုတဲ့ကောင်းစဉ်နဲ့စင်ဟွာသတင်းဌာနရဲ့ရေးသားချက်ကိုလည်းထုတ်ထုတ်တင်ပြလိုပါတယ်။2016ဧပြီလကဩဂုတ်လအထိပထမ၅လပတ်အတွင်းမြန်မာနိုင်ငံကုန်သွယ်ရေးလူငွေပြမှုပမာဏဟာအမေရိကန်ဒေါ်လာ68သန်းရှိနေတယ်လို့အစိုးရမီဒီယာတွေကထုတ်ပြန်ပါတယ်ဒီကာလအတွင်းမှာပဲစုစုပေါင်းပို့ကုန်တန်ဖိုး264သန်းရှိပြီးသွင်းကုန်က331သန်းရှိနေခဲ့တယ်လို့ကုသရန်ဝေးဝန်ကြီးဌာနရဲ့စီးရင်စရာတွေမှာတွေ့ရပါတယ်ဒီလိုလူငွေပြတာဟာပဲအမျိုးမျိုးကြောက်စင်းစားတဲ့တင်ပို့ကုန်တွေရော့နေသွားလို့ကြာဆင်းသွားလို့ဖြစ်တယ်လို့ကုန်သည်တွေကဆိုပါတယ်ဒီသက်တမ်းအတွင်းမှာပဲကုန်သွယ်မှုပမာဏကတော့ ပုံမှန်ကုန်သွယ်ရေးရောနေဆက်ကုန်သွယ်ရေးပါစုစုပေါင်း17ဘီလီယံနီးပါးရှိခဲ့ပြီးဒီထက်ကအိန္ဒိယ၄နိုင်ငံနဲ့ပြုလုပ်ခဲ့တဲ့နေဆက်ကုန်သွယ်မှုပမာဏကတော့ 2.8 ဘီလီယံထိရှိတယ်လို့လည်းဖော်ပြထားပါခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော
့ reach for the moon
ဖြစ်ပါတယ် reach reach ကမိအောင်လက်လှမ်းတာ for for ကတွေ the the moon moon ကလာမင်းဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစား stars stars ဆိုတဲ့ကျဲတွေလို့ဒီပဲရတဲ့ဝဟယကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ် idiom အဓိပ္ပာယ်ကလည်းရှင်းပါတယ်လကိုလက်လှမ်းမိအောင်ကြိုးစားတယ်ဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grope ရဲ့ဥပမာကိုနားဆင်ကြကြရအောင
် There's no harm in reaching for the moon butYou have to be prepared to face disappointment.
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
reach for the moon
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ခဲ့ရတာပါအခုတော့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပါတော့မယ်မကြခင်ကပြီးဆုံးသွားတဲ့ပြည်တော်စုညဉ့်ညမ်းရေးညီလာခံပထမအစည်းအဝေးမှာအာတစ်ဆရာတွေတွေ့ရတယ်လို့ကိုဆန္ဒကိုပဲတစ်ဖက်သက်ပြောဆိုသွားကြတာတွေကိုလည်းတွေ့ကြရတဲ့အတွက်ရေရှည်မှာညှိနှိုင်းအပြေရှာဖို့အရေးကြီးတယ်လို့ SNLD ပါတီရဲ့အတွင်းရင်းမှူးဦးဆိုင်ညွန့်လွင်ကဆိုပါတယ်တိုင်းသားအရေးနဲ့ပတ်သက်ပြီးတော့တက်မတော်ရဲ့သဘောထားပြောင်းလဲဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်ဦးဆိုင်ညွန့်လွင်နဲ့ဦးကျော်စန်းသားတို့တွေ့ဆုံဆွေးနွေးတင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ
ဆိုင်ညွန့်လွင်ခင်ဗျာပြီးဆုံးသွားပြီဖြစ်တဲ့ပြည်တော်စုညီညာရေးညီလာခံဒုတိယပင်လုံးညီလာခံလို့ခေါ်ကြတာပါခင်ဗျာအဲ့ဒီညီလာခံနဲ့ပတ်သက်ပြီးတော့ SNLD ရဲ့သုံးသပ်ချက်ကိုကျွန်တော်ဒီကနေ့ဆွေးနွေးတင်ပြလိုခြင်းဖြစ်ပါတယ်ဆိုတော့ SNLD ဟာဘယ်အခန်းကပါဝင်ခဲ့ရလဲဆိုတာကျွန်တော်တို့လည်းအကျဉ်းချုပ်ပြောပါခင်ဗျာပထမဆုံ
း SNLD အနေနဲ့နိုင်ငံရေးပါတီအစုအဖွဲ့ရဲ့အတွင်းမှုတာဝန်ယူထားပါတယ်ဦးဆိုင်ကျော်ညွန့်ကိုကျွန်တော်တို့ဒီမှာတာဝန်ပေးထားပါတယ်ခင်ဗျာနောက်တစ်ခါပါတီအလိုက်ပေါ်ရရှိတဲ့ကိုယ်စလေအရင်အတွက်အပြည့်တိုင်းကျွန်တော်တို့အဲ့ရောက်ဖြစ်ပါတယ်တတိယနဲ့ကျွန်တော်အပြည့်ဟိုကပူပေါင်းဆောင်ရွက်နေတယ်ဆိုတာကိုတော့ပြောပြချင်ပါတယ
်ဟုတ်ကဲ့ဆိုတော့ SNLD ပါတီရဲ့သဘောထားကိုတော့ဘယ်လိုတင်ပြခဲ့ပါသလဲအခြေရင်းသိရင်ပါတယ်အဲ့ဒါလည်းပဲ
ကျွန်တော်တို့ကတော့အခြေခံကတော့လွန်ခဲ့တဲ့1962ခုနှစ်ပြည်နယ်ပေါင်းစုံဒီလာကငါနေပြီးတော့အားလုံးသဘောတူထားတဲ့အခြေလက်တွေအခြေခံပြီးတော့ဗောနော်ဒီနေ့ခေတ်ဒီနေ့အခြေခံနဲ့လျော်နေအောင်တို့တင်ပြခဲ့ပါတယ်
ဆိုတော့အဲ့ဒီတင်ပြချက်တွေမှာအခုအဓိကအဖြစ်တချို့သဘောထားကွဲလွဲမှုရှိတယ်လို့ယူပြအဖြစ်နားလည်ထားရတယ်သဘောထားကွဲလွဲရဆိုတာလည်းဒါညှိရမယ်ကိစ္စပေါ့ကြာအဲ့ဒီဟာမှာဥပမာပြည်နယ်အရေးအတွက်ဘယ်လောက်ထားမယ်ဆိုတဲ့ကိစ္စတက်မတော်ကိစ္စစသဖြင့်ကွဲလွဲတာတွေတွေ့ရပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ SNLD ရဲ့သဘောထားကိုဘယ်လိုတင်ပြခဲ့ပါလဲခင်ဗျာ
သဘောထားကွဲလွဲနိုင်တယ်လို့အများကြီးပါပဲပြီးသွားတဲ့ညီလာခံမှာဘာပဲကန့်သတ်ချက်ရှိဘူးနောက်1993လုံးကအမျိုးသားညီလာခံလုံးကလို့စာရမ်းမျိုးတီးဖြတ်ပြီးတော့ပြောခိုင်းတာမရှိဘူးကိုတော်နဲ့ကိုယူဆကိုကိုယ်လည်းလည်းကြောနိုင်တဲ့အခါကျတော့အယူဆတွေအများကြီးပုံပုံကွဲလွဲပြီးတော့ထွက်လာပါလေဒါတွေပြန်ပြီးတော့မှညှိရမယ့်အခြေစားတွေပါသူလုံးလုံးစင်မှာတော့ဒါညှိဖို့အချိန်လည်းမရှိဘူးနောက်6လမတိုင်ညီပါဒါဒါတွေကိုပြန်ပြီးတော့ညှိနေနေကြလောက်ရမယ့်အနေအထားမျိုးရောက်သွားပါလေ
ဒေါက်တာဆန်းစုကြည်ရဲ့အဖွင့်မိန်ကွန်းမှာကျွန်တော်သတိထားမိတဲ့သူကအဓိကလိုအပ်ချက်သုံးခုပညာစတိဇွဲလုံလာဝရီယာနဲ့လောက်ကြဖို့လိုတယ်လို့သူပြောသွားပါတယ်။ပညာဆရာကတော့ဒီခေတ်အခြေအနေနဲ့တောင်းဆိုတာတွေထိုက်တန်ရလာဆက်သဖြင့်ပေါ့လေ။ဒါကမ္ဘာအခြေအနေနိုင်ငံရဲ့တူတက်ဖြစ်ထွန်းတဲ့နိုင်ငံရဲ့အခြေအနေတွေအကုန်လုံးကိုဖြစ်နိုင်မဖြစ်နိုင်စောချင်းချင်းစဉ်းစားဖို့လိုတယ်လို့ပြောလို့ထင်ပါတယ်။သတိကတော့အဲ့ဒီလိုအမှန်တရားလိုဒါကိုဆုံးဖြတ်ပြီးရင်ဒါကိုလူကြိုက်တာမကြိုက်တာထက်သတိနဲ့အင်ဆိုင်ပြီးတော့လောက်ရမယ်ဆိုတဲ့သဘောဒါဇွဲကောင်းကောင်းလောက်ရမယ်ဆိုတဲ့သဘောပြောသွားတယ်လို့ထင်ပါတယ်။ဦးဆိုင်ညွန့်နေရောအဲ့ဒါကိုသတိထားမိပါလား။ကျွန်တော် Prince ဆိုတဲ့အတိတ်ပဲ Prince ဆိုတဲ့သဘောတိုင်းတူညီပါရဲ့လားသူမင်းခေါ်။င
ငယ်လောကမှာတော့ဦးချစ်ချင်တာရွေးချစ်လို့ချစ်ဖို့ချစ်ချင်မှချစ်မှာပါ။ခုသဘောတရားတိုင်းလည်းပဲအလုံးကသူချင်မှတူမှာပါ။ပွဲလွဲတာတွေအများကြီးပါ။ရှိလည်းရှိမှာပါ။ဒီပွဲလွဲတာတွေဖြေရှင်းဖို့အတွက်ငငယ်လှုပ်ချင်းဖြစ်ပါလေ။ดาวมันจะชิงอยู่ส่วนละไงไม่รู้ว่าใช่ป่ะแล้วสรุปดีโลกแก้ญาณในเรื่องอุตสาหะเราก็ใส่ชื่อเล่ชื่อเนี่ยสัญญะลงเตยาเนี่ยพอผิดติ้งผิดไตได้กิจาของเราซื้อนี่ออกมาဖြစ်ป่ะแล้วคือดีปวยมาตริฐาเนี่ยตะคู่ก็ตลอดเลยใส่บังคอเสียตะคู่ป่ะเอ้าบาเลยสรุปกูกิจาของกูอัตวะเป้กูกิจากูอัตวะกูรู้จริงนะกูผิดชินน่ะโอ้เว้ยตลอดเนี่ยๆเจอว่าล่ะสิဒီနေ့နိုင်ငံတော်ကြီးဘာဖြစ်နေလဲဒီနေ့နိုင်ငံတော်ကြီးဘာတွေလိုအပ်နေလဲဘာတွေဘယ်လိုပြန်ပြီးဆောက်ရမလဲဆိုတဲ့ constructive idea နဲ့ပေါ့နော်ဒီအပြုသဘောဆောင်တဲ့တိုင်းပြည်အတွက်ပြောတာသိမြားပါဘူးနည်းပါတယ်အဲ့ဒီအချက်ကိုတော့ကျွန်တော်တို့မကြိုက်ပါဘူးသို့တော်လည်းပဲဒါလွတ်လပ်စွာတိုးဆူခွေတောင်းဆူခွေဆိုတဲ့အတွက်ပေါ့ကျွန်တော်တို့ကတော့ဒါတော့ဟိုမကောက်ခဲ့ပါဘူးသို့တော်လည်းခုနကကျွန်တော်ပြောတိုင်းပြည်အတွက်ကိုပို့ပြီးတော့ဦးစားပေးသင့်တယ်လို့ကျွန်တော်ထင်ပါတယ်အခုကတော့အဖွဲ့အစည်းတီတီကိုကိစ္စအသီးကြီးကိုပဲဦးစားပေးနေတာတွေ့တဲ့အခါကျတော့တိုင်းပြည်အတွက်တော့ကျွန်တော်တို့ရင်လေးရပါလေ
ဟုတ်ပါတယ်ဒီမြန်မာပြည်ရဲ့နိုင်ငံရေးမှာလည်းပဲဒီလိုဒါ compromise လုပ်တဲ့ culture မရှိဘူးဆိုတာလူတိုင်းသုံးသပ်ကြပါတယ်ဆိုတော့အခုညီလာခံမှာတက်ရောက်လာတဲ့တိုင်းရင်းသားတွေကဒီညီလာခံမှာဒီလိုအပြန်အလှန်အပြေးယူနှိမ့်နိုင်တဲ့အစဉ်အလာမျိုး culture မျိုးပြုထောင်နိုင်လိမ့်မယ်လို့မျှော်လင့်ပါလား
ညောင်လင်းတဲ့ဆလူရှိရင်ဖြစ်အောင်ကြိုးစားမှာပါညောင်လင်းလို့မရလည်းပဲဒါဖြစ်အောင်ကြိုးစားမှာပဲဒီနီးလန်းလိုတခြားတင်းလန်းမရှိပါဘူ
းဆိုတော့ဒီတချို့တိုင်းပြည်တွေမှာညီလာခံတွေလှုပ်တယ်အဲ့လိုစီဝဲဝဲလှုပ်ပြီးတော့မရလို့ပြတ်သွားတယ်တခါပြန်ပြီးတော့နောက်ဆုံးမှာစစ်တမ်းဖြစ်ရှင်းလိုက်ရတဲ့စသဖြင့်ပေါ့လေအနည်းဆုံးကျွန်တော်နိုင်ငံရဲ့နှိစက်တဲ့နမူနာတစ်ခုပြန်ဆီရီလင်ကာစရီလင်ကာကိုကြည့်မယ်ဆိုရင်အဲ့လိုမျိုးတွေးခဲ့ရပါလိမ့်မယ်တမီလ်တိုက်ဂါ့စ်တွေနဲ့နေညာရီအချင်းချင်းနိုင်ငံတကာပါလာပြီးစစ်စပ်ပြည့်တယ်လုပ်ပြည့်တယ်နောက်မှအောင်မြင်ဘူးနောက်ဆုံးစီးရင်နဲ့ဖြစ်ရှင်းလိုက်တဲ့တိအဆိုးဆုံးရောက်ရှိသွားခဲ့တယ်အဆိုးမြင်တော့မဟုတ်ပါဘူးမြန်မာနိုင်ငံမှာအခုတိုင်းရင်းသားတွေညီနိုင်နေတာဟာအဲ့လောက်ထိဖြစ်လာနေတဲ့အခြေအနေတော့မရှိဘူးလို့ထင်ပါတယ်ဦးစန်းညွန့်ဘယ်သဘောပါလဲ
ကျွန်တော်တို့လည်းဒီကိစ္စကိုကစိုးရင်ခဲ့ပါတယ်ကျွန်တော်တို့စီလုံးညီညွတ်ဖို့အတွက်အပြူသားပြန်လဲစစ်မြတ်ဖို့အတွက်ဒီလာတော့ကျပါလာဖြစ်ပါတယ်အဲ့လိုခုနသဘောဆိုးတွေနဲ့တက်လာမယ်ဆိုရင်နာလင်ကြိုနေသားကြလေရင်ကြစီရေမျိုးရင်ဖြစ်တော့ပဲနပူမူကွဲပြားသွားတာလေပူမူတဘောရကွဲတာလေဖြစ်ပါတော့စိတ်ကြည့်ပါလေသို့တော်လည်းပဲဒီကြီးကလက်နက်ကန်တိုက်ခိုက်တဲ့ဒီနဲ့စာအများကြီးကောင်းပါလေဒီကြီးနဲ့ပဲကျွန်တော်စိတ်ရှင်းလက်ရှိဆက်ပြီးတော့ကြိုးစားမှာဖြစ်ပါလေအခုလာမယ့်6လအတွင်းမှာဇွန်လညနိုင်ကြီးတွေကိုတတ်နိုင်တော့ကျွန်တော်ဆက်ပြီးဆောင်ရမှာဖြစ်ပါလေအခုဆိုရင် framework ဒီနိုင်ငံရေးရှင်တွေပေါ်အတွက်မူပေါင်းနေပေါ့အဲ့ဒီကမကြည့်နဲ့မပြီးသေးပါဘူး။အဲ့ပြီးမှုအဆင့်တော့မှတော်တော်ကျွန်တော်ညှိကျူးစားအောင်မှဖြစ်ပါလား။သို့တော်လည်းပဲတချို့ပုဂ္ဂိုလ်တော်တော်များများကြီးအော်အော်လောက်အောင်ပေါ့။စိတ်ရှိလက်ရှိနဲ့ကျူးကျူးစားစားပါဝင်ဆောင်ရွက်နေတာတွေ့ရပါလေ။အထူးသဖြင့်တပ်မတော်ဘက်ကပါဝင်ဆောင်ရွက်နေတာတွေ့ရတဲ့ကျွန်တော်တို့အားတက်မိပါလေ
။အပြစ်မရသေးတဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့လို့ပြောတဲ့ဖွဲ့တွေသုံးခုမပါဝင်တာနဲ့ပတ်သက်လို့ကဘယ်လိုမှတ်ချက်ပေးခြင်းမလဲ။နောက်ကိုပါဝင်လာနိုင်မယ့်အလားအလာရှိတယ်လို့ထင်ပါလား။
ကျွန်တော်ထင်တယ်အဲ့ဒီသုံးဖွဲ့ကတော့အစိုးရနဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ်အဲ့ဒီသုံးဖွဲ့ကတော့တပ်မတော်နဲ့ပဲတိုက်ရိုက်ဆိုင်တယ်လို့ကျွန်တော်ထင်ပါတယ်တပ်မတော်နဲ့ပဲတည့်ရည်ညီနိုင်တော့ပူပြီးစင်ပြေတယ်လို့ထင်ပါတယ
်ဟုတ်ကဲ့တချို့ညီလာခံတက်တဲ့တိုင်းရင်းသားတွေကသူတို့မတက်တဲ့ဖွဲ့တွေကရောပြောကြပါတယ်အဓိကအဆုံးဖြတ်ဟာတပ်မတော်အပေါ်မှာမူတည်တယ်တပ်မတော်ဟာတိုင်းရင်းသားတွေကိုဘလောက်နားလည်မလဲဘလောက်ထိသူတို့ရဲ့ချုပ်ကိုင်မှုကိုရှော့ပေးနိုင်မလဲဆိုတဲ့အပေါ်မှာသာမူတည်တယ်လို့ပြောနေကြပါတယ်ဒီကိစ္စကောဘယ်လိုမှတ်ချက်ပေးလို့ရလဲ
သူကအရင်တော့ကလုပ်ခဲ့တဲ့ညီလာခံမှာတပ်မတော်အစိုးရကလုပ်တဲ့ညီလာခံဖြစ်ပါလားအခုလုပ်တဲ့27ရာစုညီလာခံကတော့ NLD အစိုးရကလုပ်တဲ့ညီလာခံဖြစ်ပါတယ်ဆိုတော့ NLD အစိုးရကဒီခုနအတက်နိုင်ဆုံးတော့ကျွန်တော်ထင်တယ်ဒီ channel အဖွဲ့တွေကိုတော့သူလိုက်လျောနိုင်တယ်သဘောပေါက်နိုင်တယ်နားလည်နိုင်တယ်ဆိုတော့လည်းပဲအဲ့ဒီဟာကြောင့်လည်းပဲတက်မတော်ကပုံပြီးအရေးကြီးရတယ်တက်မတော်ရဲ့ဆုံးဖြတ်ချက်တက်မတော်ရဲ့သဘောထားတွေကဒီညီနိုင်မှုအောင်မြင်နိုင်တယ်ဆိုတော့ဒါကူအပေါ်ပါအများကြီးကြည့်ပါလေ
တမရဘက်ကများသောအားဖြင့်2008ဖွဲ့စည်းပုံမှာပါတဲ့ structure ဖွဲ့စည်းပုံဟာဒါ federal အခြေအနေရှိနေပြီပဲဒီဘက်မှာချက်ထွင်သွားရင်ရနိုင်တယ်ဆိုပြီးတော့ပြောပါတယ်တချို့ကဒါကိုသူတို့က2008ဖွဲ့စည်းပုံကိုပြင်ကျင်တဲ့ဆန္ဒမရှိဘူးတမရဟာဆိုပြီးတော့သုံးသပ်ကြပါတယ်ဆိုတော့တိုင်းရင်းသားတွေဘက်ကတောင်းဆိုနေတဲ့ပုံစံနဲ့လိုက်လျောညီညီဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်မှုမျိုးတမရလုံလာနိုင်မယ်ထင်ပါလားညီ
လက်ဆောင်ရှိခြေကောင်းတွေကဖက်ဒရယ်မဟုတ်ဘူးဒီမိုကရေစီမဟုတ်ဘူးဆိုတာအားလုံးကြည့်ပါလေဒီလိုအမြင်မျိုးကတက်မတော်မှာမကြခင်ပြန်ပြုတ်ပြရမယ်ဆိုတာသူတို့တိလာတဲ့တနေ့ပေါ့နော်တိအောင်လည်းပဲကျွန်တော်တို့ဝိုင်းပြီးတော့ဟိုဆင်းနေချောင်းချာမှာပါအဲ့တနေ့မှာတော့အားလုံးညီညွတ်ချက်နယ်လို့ညီမှန်းပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆေးကျင်တာကရှမ်းပြည်နယ်နဲ့တိုက်ရိုက်ပတ်သက်ပါတယ်တကယ်တော့ပြည်ထောင်စုအရေးပါပဲရှမ်းပြည်နယ်ထဲမှာရှိတဲ့လူမျိုးစုတချို့ဥပမာအဖြစ်ဝါရောဘာရောကစီကြသူတို့လည်းပဲပြည်နယ်အဆင့်လိုချင်တယ်လို့တောင်းဆိုကြတာတွေ့ရပါတယ်ဒီကိစ္စကိုဘယ်လိုတုံ့ပြန်ပြောကြလို့ပါလဲ
ဒီပြည်နယ်အတွက်ကိစ္စကတော့ကျွန်တော်တို့ရှမ်းပြည်နယ်တစ်ခုတည်းရှမ်းသပါတီတစ်ခုတည်းကဆုံးဖြတ်မှာမဟုတ်ပါဘူးပြည်တော်စုတစ်ခုလုံးရဲ့ကိစ္စလို့ကျွန်တော်တို့သတ်မှတ်ထားပါတယ်ပြည်တော်စုခုလုံးရဲ့တဘောတာပေါ်ပါလေအများကြီးဦးတည်ပါလေ
ဟုတ်ကဲ့ဆိုတော့ရှေ့ကိုဆက်ပြီးတော့မကြခင်နိုင်ငံရေးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေလည်းပဲနောက်လာမှာပဲလုပ်သွားမယ်လို့ကြားပါရတယ်။အဲ့ဒီမှာတယောက်ဆွေးနွေးဖို့အတွက်ဆိုရင်တယောက်ဆွေးနွေးခြင်းနဲ့အဖွဲ့အစည်းရဲ့အားလုံးဟာ NC ကိုလက်မှတ်ထိုးဖို့လိုတယ်လို့လည်းပြောပါရတယ်။အဲ့ဒီအတွက်ကောအခက်အခဲရှိနိုင်မယ်ထင်ပါသလား
။ကျွန်တော်ထင်တယ်သိမရှိတော့ဘူးလို့ထင်တယ်အဲ့ဒါကတော့အစိုးရဘက်နဲ့တပ်မတော်ဘက်ရဲ့ကြွန့်ကျင်လိမ္မာမှုကိုအများကြီးမြင်ကြည့်ပါတယ်။အစိုးရနဲ့တပ်မတော်နဲ့ကြွန့်ကျင်လိမ္မာမှာဆောင်ရွက်နိုင်တယ်ဆိုရင်အောင်မြင်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။အခုကဒီကစနေနိုင်ငံရေးနေပွဲတွေမဟုတ်သေးပါဘူး။အခုလာမှာကတော့နိုင်ငံရေးနေပွဲမူပေါင်းအရင်ဆုံးလာမှာပါ။မူပေါင်းမပြီးသေးပါဘူး။အခုကျင်းပသွားတဲ့31ရက်ကနေ3ရက်နေ့အဲဒီလာကမှာမူပေါင်းမရှိဘဲနဲ့ကျင်းပသွားတာဖြစ်ပါတယ်ဆိုတော့ကျွန်တော်မူပေါင်းအရင်ဆုံးဆက်လုပ်ရပါပါပြီးရင် informal to the university တဲ့အများကြီးလုပ်ဖို့လိုမယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်ယူဆပါကျွန်တော်ယူဆတော့ informal တွေလည်းအများကြီးရှိမယ်အစိုးရဘက်ကဆောင်ရွက်ပေးနေမူပေါင်းအရဆောင်ရွက်ပေးနေ formal university လည်းဒီ6လအတွင်းကျွန်တော်ဝေးရှိရှိနဲ့စိတ်စီနာကောင်းကောင်းနဲ့လုပ်မယ်ဆိုရင်တော့သူတရားမှုတစ်ခုတော့ရှိလာနိုင်မယ်လို့ဒီစားပါလေ
ဟုတ်ကဲ့နောက်ဆုံးတစ်ခုထပ်မေးပြရအောင်အဲ့နိုင်ငံတကာမီဒီယာထဲမှာတချို့တွေကအခုပြီးခဲ့တဲ့ညီလာခံဟာ it is more ceremonial အဆောင်ရောင်အခမ်းအနားတွေအပေါ်ယံနေတာများနေတယ်လို့သုံးသပ်ကြပါတယ်ဦးစန်းညွန့်လည်းဘယ်လိုတုံ့ပြန်ပြီးပြောချင်ပါလဲအကြီးစားဦ
းကျွန်တော်ကအဲ့လိုတော့တိတ်မဝေပါချင်ပါဘူးအချိန်မရလို့ဒါလောက်ရတာပါတူတူလည်းပဲကျွန်တော်ဒီမှာထောက်ပြချင်တာတစ်ခုရှိတာကနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းမပြီးသေးပါဘူးမူပေါင်းမပြီးသေးတဲ့ကျင်းပတဲ့အတွက်ခုနလိုလူကြီးဗန်ခါရတာကြီးရှိတာပါတမန်တော်စီဇနာပဲကြည့်ရင်တော့ဒါလက်ခံနိုင်ကြရှိပါတယ
်ဦးကျော်စန်သာဆက်သွယ်ဆွေးနွေးထားတဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်ကိုယ်ပိုင်စမ်းစစ်တွေးခေါ်မှုအားပြီးတဲ့ပညာရေးစနစ်မှာလိလာခဲ့သူတွေမြမလူဖွဲ့စည်းထဲမှာလိုအပ်နေပြီလို့ယုံကြည်တဲ့အကြောင်းဦးတီဟမမောင်ရဲ့အမြင်ကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျွန်တော်အနေနဲ့ကိုယ်ပိုင်တွေးခေါ်မှုနဲ့နှီးနှောဆွေးနွေးမှုကိုအခြေတည်တဲ့ပညာရေးကအရေးကြီးတယ်လို့ယုံကြည်ပါတယ်။အဲ့လိုပညာရေးစနစ်ကတိုင်းပြည်အတွက်လူဖွဲ့စည်းအတွက်တာမကပဲလူတူတူတယောက်ချင်းစီအတွက်ပါအင်မတန်အရေးကြီးတယ်လို့ယုံကြည်တာပါ။ပိုပြီးကောင်းမွန်တဲ့လူဖွဲ့စည်းမတူကွဲပြားမှုကိုလက်ခံတဲ့လူဖွဲ့စည်းနောက်ဖွံ့ဖြိုးတိုးတက်တဲ့တိုင်းပြည်ဖြစ်ဖို့အတွက်ကိုယ်ပိုင်တွေးခေါ်မှုနောက်စမ်းစစ်ဝေဖန်နိုင်မှုနဲ့ဆွေးနွေးမှုကိုအားပေးတဲ့ပညာရေးစနစ်ကသာပေါ်ဆောင်နိုင်မှာပါ။ ကျွန်တော်ရဲ့စာမွေးစနစ်တွေကိုမှတ်ညံကိုအခြေခံတဲ့စာမွေးစနစ်တွေကနေကိုယ်ပိုင်တွေးခေါ်မှုကိုမေးတဲ့စာမွေးစနစ်တွေဖြစ်ပြောင်းလဲဖို့လိုအပ်ပါတယ်အခုကတက္ကသိုလ်အဆင့်တွေမှာတော့ဒါမေးဒါချက်ဒါပြစနစ်နဲ့သွားနေရပါတယ်လူထူးချင်းစီကမတူညီပါဘူးလူတိုင်းမှာသူအားသာချက်နဲ့သူရှိပါတယ်ဆွေးနွေးမှုကိုအားပေးတဲ့ပညာရေးစနစ်မှာဆရာဒါမှမဟုတ်ဆရာမတစ်ယောက်တည်းကပြောနေတာတွေကိုနားထောင်တာမျိုးမဟုတ်ပဲအားလုံးပါဝင်ဆွေးနွေးခြင်းအပြင်ကျောင်းသူကျောင်းသားတွေဟာပိုပြီးဘက်စုံနဲ့ဘက်ကနဲ့တွေးခေါ်လာနိုင်ပါတယ်။မတူညီတဲ့သူတွေရဲ့အတွေ့အကြုံလေးလာထားမှုတွေကိုစာသင်ခန်းထဲမှာပြောဆိုဆွေးနွေးခြင်းအပြင်ပိုပြီးပြည့်စုံစေပါတယ်။နောက်ပြီးတော့ဒီလိုစာသင်ခန်းတွေကသာမတူကွဲပြားမှုကိုလက်ခံပြီးတစ်ဖက်အတန်ကိုဂီယူဒီဇိုင်းနားထောင်နဲ့ယဉ်ကျေးမှုကိုပြုထောင်ပေးပါတယ်။ဒါပေမဲ့အားလုံးပြောသည်မကိုကြားသည်မကိုယုံကြည်တာမျိုးမဟုတ်ပဲကိုယ်တိုင်စမ်းစစ်ဝေဖန်တွေးခေါ်မှုတနည်းအားဖြင့် critical thinking ကိုအားပေးဖို့အထူးလိုအပ်ပါတယ်။အခုချိန်မှာမြန်မာနိုင်ငံပညာရေးစနစ်ကိုပြောင်းလဲဖို့အဖက်ဖက်ကအားထုတ်နေတာကိုမြင်နေရပါတယ်။ဒါပေမဲ့နှစ်ပေါင်းများစွာဖြည့်ဆည်းခဲ့တဲ့ပညာရေးစနစ်ကိုနေချင်းညာချင်းပြောင်းလဲဖို့ဆိုတာအင်မတန်မှမလွယ်တဲ့ကိစ္စပါ။ကျွန်တော်တို့အနေနဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲတာကိုထိုင်ဆောင်နေမဲ့အစားကိုယ်တိုင်ပြောင်းလဲမှုမှာပါဝင်ဖို့လိုအပ်ပါတယ်။ကျွန်တော်အနေနဲ့ဘလို့ပြောင်းလဲမှုမှာပါဝင်သင့်တယ်လို့ထင်လဲဆိုရင်အခုချိန်မှာမြန်မာနိုင်ငံဟာပြုပြင်ပြောင်းလဲမှုတွေပြုလုပ်နေတဲ့အတွက်ဖွံ့ဖြိုးပြီးနိုင်ငံတွေကပညာသင်စုတွေအများကြီးဝင်လာပါတယ်။အရင်ထက်အရေးအတွက်ပိုများပါတယ်အထူးသဖြင့်မဟာဘွဲ့ယူဖို့အတွက်ပေးတဲ့ပညာသင်စုတွေများပါတယ်ဘွဲ့ရပြီးလုပ်ငန်းတွေးကြုံရှိတဲ့လူငယ်တွေအနေနဲ့ဒီအခွင့်အရေးတွေကိုလက်လွတ်မခံဖို့လိုတယ်လို့ယုံကြည်ပါတယ်ဒီလိုပညာသင်စုတွေနဲ့အမေရိကန်မှာအော်စတြေးလျဥရောပမှာဒီပညာရေးစနစ်ကောင်းမှုနဲ့ဟောင်ကောင်လိုဂျပန်လိုအာရှနိုင်ငံတွေကကိုယ်ပိုင်တွေးခေါ်မှုနဲ့နှီးနှောဆွေးနွေးမှုကိုအခြေတည်တဲ့ပညာရေးစနစ်မှာတွားရောက်သင်ယူသင့်ပါတယ်။အဲ့လိုသူတွေနိုင်ငံကိုကြောင်းပြီးလို့ပြန်လာတဲ့ချိန်ကျရင်လူဖွဲ့စည်းအတွက်တိုင်းပြည်အတွက်ပြီးတော့နိုင်ငံရဲ့ပညာရေးစနစ်ကိုပြုပြင်ပြောင်းလဲဖို့အတွက်အင်မတန်အဖို့တန်တယ်လို့ယုံကြည်ပါတယ်။ကိုယ်ပိုင်တွေးခေါ်မှုနောက်စမ်းစစ်ဝေဖန်နိုင်မှုနဲ့နှီးနှောဆွေးနွေးမှုကိုအားပေးတဲ့ပညာရေးစနစ်မှာကျင်လည်ခဲ့တဲ့သူတွေဟာနိုင်ငံရဲ့ပြောင်းလဲမှုတိုးတက်မှုမှာအခရာကျလာမယ်လို့ယုံကြည်ပါတယ်။အဲ့လိုသူတွေလူဖွဲ့စည်းမှတဖြည်းဖြည်းများလာရင်ပြောင်းလဲမှုကအရှင်ဟုန်ပိုရလာမှာပါကျွန်တော်အနေနဲ့ဒီ top to bottom အထက်ကနေအောက်ကိုစီးဆင်းတဲ့ပြောင်းလဲမှုကအရေးကြီးတယ်လို့လက်ခံပါတယ်ဒါပေမဲ့ပိုပြီးတော့ခိုင်မာတဲ့ရေရှည်တည်တံ့တဲ့ပြောင်းလဲမှုဖြစ်ဖို့ဆိုရင်အောက်ကနေအထက် bottom to top နောက်တစ်နည်းအားဖြင့်လူဖွဲ့စည်းကနေတောင်းရမယ်လို့ယုံကြည်ပါတယ်အဲ့ဒီလိုဖြစ်လာဖို့အတွက်ကိုယ်ပိုင်တွေးခေါ်မှုကိုအားပေးတဲ့ပညာရေးစနစ်မှာဖြတ်တန်းခဲ့ရတဲ့သူတွေလူဖွဲ့စည်းမှာများတဲ့များလာဖို့လိုအပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ဦးတီဟာမမွန်ရဲ့ယုံကြည်ရဦးနားဆင်ကြရတာဖြစ်ပါတယ်သွားရှင်ပါခင်ဗျာ VOA ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့လို့တဲ့တီးတချင်းတွေတောင်းဆိုလို့တဲ့ဆိုလို့ရှိရင် VOA ကိုဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ကုလသမဂ္ဂ UN နဲ့ဓာတုလက်နက်ပိတ်ပင်တားဆီးရေးအဖွဲ့ OPCW တို့ရဲ့ပူးတွဲအစည်းအဝေးခန်းစားမှာ2014နဲ့2015ခုနှစ်တွေအတွင်းစီးရီးယားနိုင်ငံမှာသမရအာဆတ်အစိုးရအဖွဲ့ဟာဓာတုလက်နက်တွေအကြိမ်ကြိမ်အသုံးပြုခဲ့တဲ့အကြောင်းအတည်ပြုထားပါတယ်။ ISIL Islamic စစ်သွေးကြောအဖွဲ့ဘက်ကလည်း2015ခုနှစ်အတွင်းအရေးပြားကိုလောင်ကျွမ်းစေတဲ့အစိတ်အငွေသုံးပြီးတိုက်ခိုက်ခဲ့ပါတယ်။ကုလသမဂ္ဂထောက်ပံ့မှုနဲ့တနှစ်ကြာစုံစမ်းစစ်ဆေးမှုအတွင်းဖြစ်ရပ်၉ခုမှာဓာတုလက်နက်တွေအသုံးပြုတာဒါမှမဟုတ်အသုံးပြုခဲ့ပုံရကြောင်းအဲ့ဒီဖြစ်ရပ်တွေအတွက်စီးရီးယားအစိုးရနဲ့တကွလက်နက်ကင်တိုက်ခိုက်နေတဲ့အဖွဲ့တွေအားလုံးမှာတာဝန်ရှိတယ်လို့လော်လော်ဆယ်ဆုံးဖြတ်ထားတဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။စီးရီးယားအစိုးရအနေနဲ့ကုတ်ပြည်သူတွေကိုနှိမ်နှင်းချေမှုန်းဖို့ဆက်ယုံသုံးကလိုရင်းတွေကိုလက်နက်အဖြစ်အကြိမ်ကြိမ်အသုံးပြုခဲ့တာညှင်းလို့မရပါဘူး။ဒီကိစ္စနဲ့ပတ်သက်လို့အပြင်းထန်ဆုံးစကားတွေတုံပြီးတော့ရှုံချပါတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီပြောခွင့်ရ Net Price ကကြေညာချက်မှာဖော်ပြခဲ့ပါတယ်။ 2013 ခုနှစ်မှာရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ကဂျာဝင်စစ်ဆက်ပေးတဲ့သဘောတူညီချက်အရသမ္မတဘက်ရှာအယ်အာဆတ်ကသူ့မှာရှိသမျှဓာတုလက်နက်အကုန်လုံးကိုလွှဲပြောင်းပေးရဖို့နဲ့ဓာတုလက်နက်ဆိုင်ရာပဋိညာမှာပါဝင်ဖို့သဘောတူထားခဲ့တာပါ။စီးရီးယားမှာအစိတ်တင်ဓာတုပစ္စည်းတွေကိုလက်နက်အဖြစ်ဆက်ပြီးအသုံးပြုနေတာဟာကုလသမဂ္ဂဓာတုလက်နက်ဆိုင်ရာပဋိညာစာချုပ်နဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အမှတ် 2118 ကိုတိုက်ရိုက်ရည်ညွှန်းဖော်ပြထားတဲ့ဆုံးဖြတ်ချက်အမှတ် 2209 ကိုချိုးဖောက်တာဖြစ်တယ်လို့ဖော်ပြထားပါတယ်သမရအာဆတ်ရဲ့ကလိုရင်းတန်းငွေကိုလက်နက်လိုသုံးပြီးပြည်သူတွေကိုတိုက်ခတ်ခြင်းဟာအစင်ချင်မဲ့တဲ့အကြမ်းဖက်လုပ်ရဖြစ်တယ်လို့အိမ်ဖြူတော်ပြောခွင့်ရ George Arnes ကပြောပါတယ
် That's consistent with the tactics that we've seen previously including the targeting of medical facilities and the dropping of barrel bombs
ရတားတွေနေထိုင်တဲ့အရာဒေသဆိုတာသိရတဲ့အာဆတ်အစိုးရကစစ်ရုံစေကနေရှိရာကိုပြစ်မှတ်ထားတိုက်ခိုက်တာနဲ့ဓာတုလက်နက်တွေအကြီးအကျယ်ပောက်ကွဲစေတဲ့ပစ္စည်းတွေထည့်သွင်းဖောက်ခွဲတဲ့စီပိုင်းဘုံတွေကိုရဟရင်တွေဘော်ကနေကြဲချတာတွေအပါအဝင်ဒီလိုနှိပြူဟာတွေကိုအရင်ကတည်းကအပြောင်းလဲမရှိတုံးခဲ့တယ်ဆိုတာကိုလည်းကျွန်တော်တို့မြင်တွေ့ခဲ့ပြီးသားပါ
ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကဒီစီးရီးယားနိုင်ငံအနှံ့ပြားမှာဓာတုလက်နက်သုံးနေတဲ့ဖြစ်ရပ်တွေကိုပေါ်လွင်စေတဲ့စီးရီးယားအစိုးရရဲ့ဓာတုလက်နက်တွေသုံးခဲ့တဲ့နမူနာထောက်ထားတွေကို OPCW UN အစီရင်ခံစာမှာအတည်ပြုထားပြီးဖြစ်တယ်လို့ကြေညာချက်မှာပေါ်ပြပါတယ်။အခုလိုကြောက်မက်ဖွယ်ရာဓာတုလက်နက်တွေကိုစီးရီးယားအစိုးရကအဆက်မပြတ်သုံးနေတာဟာဓာတုလက်နက်ဆိုင်ရာပြည်ညင်ရဲ့တရားဝင်ဆောင်ရွက်ခွင့်ကိုအကြီးမားဆုံးစိန်ခေါ်မှုဖြစ်စေကြောင်းနဲ့နှစ်ပေါင်း100လောက်ကြာအောင်အာထုတ်ကျူးပန်းလာခဲ့ရတဲ့ဓာတုလက်နက်အသုံးပြုမှုဆန့်ကျင်တဲ့နိုင်ငံတကာရဲ့စံနှုန်းကိုလည်းစော်ကားတဲ့လုပ်ရဖြစ်တဲ့အကြောင်းတန်မတ်ကြီးပါဝါကပြောပါတယ်။စီးရီးယားနိုင်ငံထဲမှာဓာတုလက်နက်တွေကိုဘယ်သူတွေကအသုံးပြုခဲ့ကြသလဲဆိုတာကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအတူပူးပေါင်းပြီးတေချာအောင်ဆောင်ရွက်ကြိုးပမ်းကြဖို့မရှိမဖြစ်လိုအပ်ပါတယ်။နောက်ပြီးအစိုးရအဖွဲ့အစည်းအလုံးရောအစိုးရမဟုတ်တဲ့အဖွဲ့တွေရောဘလို့ဓာတုလက်နက်မျိုးကိုမစိုးသုံးပြီးတိုက်ခိုက်နေတာတွေချက်ချင်းရပ်တန့်ဖို့လည်းမဖြစ်မနေလုပ်ရမယ့်ကိစ္စဖြစ်တဲ့အကြောင်းတန်မတ်ကြီးပါဝါကပြောသွားခဲ့ပါတယ်ရှင
်။မေဂန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
နာဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ကြာတာရင်းနေမနေခင်ထုံးလို့ရင်းနေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကအကြီးညာပေးပါလိမ့်မယ
်။လူငယ်တွေအနေနဲ့အနာဂတ်အစီအစဉ်တွေအတွက်စိတ်ကူးယဉ်နေုံနဲ့မလုံလောက်ပဲလက်တွေ့အကောင့်ထဲဖော်ဖို့လိုအပ်ကြောင်းအရှိတောင်အရှလူငယ်တွေနဲ့တွေ့ဆုံစဉ်အမေရိကန်သမ္မတဘာရက်အိုဘားမားကအပို့ထုတ်နေမှာပြောကြားလိုက်ပါတယ်။ဝိုင်းစီလီလို့ခေါ်တဲ့အရှိတောင်အရှလူငယ်ကောင်းဆောင်များအစီအစဉ်မှာပါဝင်တဲ့လူငယ်တွေနဲ့လာအိုနိုင်ငံရှီဟောင်းမြို့တော်လွမ်ပရာဘန်မှာတိုက်ရိုက်တွေ့ဆုံပွဲကျင်းပစဉ်သမ္မတအိုဘားမားကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးလူငယ်တွေဟာတိုးတက်မှုနဲ့ဖွံ့ဖြိုးရေးတို့အတွက်သမိုင်းကြောင်းအရာအရေးပါတဲ့ကဏ္ဍမှာရှိခဲ့ကြောင်းလည်းပြောကြားခဲ့ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲမှာကွန်ပျူညသာဆောက်ပွဲကိုမတက်ရောက်ခင်နားနေခမ်းမဆောင်တစ်ခုမှာပုတ်ထူးနေကအမေရိကန်သမ္မတဘာရက်အိုဘားမားနဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတဲတို့အလို့သဘောတွေ့ဆုံခဲ့ကြတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပါအစောပိုင်းကသမ္မတအိုဘားမားကိုယဉ်ကျေးပြီးပြောဆိုရမှာဖိလစ်ပိုင်သမ္မတဒူတာတဲကရိုင်းပြတဲ့စကားလုံးတွေသုံးလုံးခဲ့တာကြောင့်ဆက်ဆံရေးမှာအခုထိဖြစ်နေတဲ့ကိစ္စဟာလည်းခိတ္တတွေ့ဆုံမှုကြောင့်အနေငယ်ပြည့်ပြည့်စရာရှိခဲ့ပါတယ်။အင်္ဂါနေ့ကတော့ဖိလစ်ပိုင်သမ္မတရဲ့ပြောဆိုမှုကြောင့်တရားဝင်တွေ့ဆုံမဲ့အစီအစဉ်ကိုသမ္မတအိုဘားမားကဖျက်သိမ်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုရှေ့သတင်းပတ်ထဲရောက်လာမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကအမေရိကန်သမ္မတဘာရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂညီလာခံကိုလည်းတက်ရောက်မိန့်ခွန်းပြောကြားဖို့ရှိပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့သတင်းနှပတ်ကြော်ကြားဗြိတိန်အမေရိကန်နဲ့ကုလသမဂ္ဂခီးစဉ်ကိုတော့စက်တင်ဘာလ10ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဗြိတိန်ကလန်ဒန်မြို့တော်ကိုစက်တင်ဘာလ10ရက်နေ့မှာဆက်ရောက်မှာဖြစ်ပြီးအဲဒီကနေတဆင့်အမေရိကန်ပြည်ထောင်စုကိုသွားမှာဖြစ်တယ်လို့သမ္မတယုံတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းနိုဘယ်ကြီးညာရေးဆုရှင်ကိုဖီဟာနန်ဟာအဖွဲ့ရင်ကိုဦးပါရခိုင်ပြည်နယ်အကြံပေးကော်မရှင်မှဥက္ကဋ္ဌဖြစ်တာဝန်ယူပြီးနောက်ပထမဆုံးအကြိမ်တွားရောက်တဲ့နေရာကြရခိုင်ပြည်ခီးစဉ်တွင်မနစ်ပုတ်ထူးနေကစစ်တွေမြို့မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါခင်ဗျာ
။နောက်ဆိုရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာပါ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကဒေါခင်မျိုးတက်ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကမ္ဘာနှံ့ကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်စမိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.